ကဲအဲ့ဒီဆောင်ဘုတ်ကိုဆိုရမယ်သောကံတောင်းတင်းကြော်ခြင်းတမိဆို
သောကံတောင်းတင်းကြော်ခြင်းတမိသောကံတောင်းတင်းကြော်ခြင်းတမိသောကံတောင်းတင်းကြော်ခြင်းတမိ
ရိမ့်ရိုင်းလှုပ်ရှား၍သွားရသည်ဆို
ရိမ့်ရိုင်းလှုပ်ရှား၍သွားရသည်ငြိမ်းတိုင်းလုံးချွေသွားသည်ငြိမ်းတိုင်းလုံးချွေသွားသည
်ဒါကတော့သမှုရိနာရသာလို့မိတ်ဆိုထားတဲ့အထာကထာရဲ့ဝါယောဓရဲ့ကိစ္စရသကိုပြတဲ့ဆောင်ဘုရားပိုင်းတဲ့ရွေရှားတာလှုပ်ရှားတာဝါယောဓရဲ့အလုပ်ပဲဝါယောဓဟာသူအားကောင်းရင်တဏှာတဏှာကိုရွှေ့ရွှေ့သွားတယ်ကိုယ်ထဲမှာကွေးလိုက်ဆန်းလိုက်ထိုင်လိုက်ထားလိုက်သွားလိုက်လာလိုက်နဲ့လှုပ်ရှားနေတာတွေဟာဝါယောဓကြီးပဲအဲ့ဒါဟာသူကိစ္စသူ့အလုံးနဲ့ထင်ရှားနေတာတွေပဲဝိပဿနာကိုကောင်းကောင်းအာမထုတ်ဘူးတဲ့အချို့ပုဂ္ဂိုလ်တွေကကွေးတယ်ဆန်းတယ်လို့မှတ်ရင်လက်ရှိပုံသဏ္ဍာန်ပညာတွေထင်နေမှာပေါ့ညာလန်းတယ်ဘယ်လန်းတယ်လို့မှတ်ရင်လဲဒီကာယပါဏပညာထင်းနေမှာပေါ့။အောင်းနေပိနေလို့မှတ်ရင်လဲမိုက်ပုံသဏ္ဍာန်ပညာကြီးထင်းနေမှာပေါ့လို့ဒီလိုသူတို့ရဲ့ထင်မြင်ချက်ကိုပြောကြတယ်။အဲဒီလိုပြောတာဟာသုခာသာပုဂ္ဂိုလ်အတွက်တော့မှန်တဲ့လောက်မှန်မှာပါပဲ။သို့ပေမဲ့လို့သူတို့ထင်တဲ့အတိုင်းပညာကြီးထင်းနေမယ်လို့ဆိုတာကတော့မှန်ပါဘူး။သုခာသာမှာပညာလည်းထင်တယ်၊ပရမလှူရှားမှုလည်းထင်ပါတယ်။ဒီလိုကလည်းပရမလှူရှားမှုသဘောကလေးကိုသာကွက်ပြီးရှုရမယ်လို့ညွှန်ပြရတယ်။အဲဒါကလည်းအထုက္ခာသပုဂ္ဂိုလ်အတွက်တော့မဖြစ်နိုင်တဲ့လို့ပါပဲ။အထုက္ခာသမှာပညာကိုလုံးလုံးမေးပြောက်ထားဖို့ဆိုတာဟာလက်တွေ့မှာတော့မဖြစ်နိုင်တဲ့လို့ပါပဲ။ဖြစ်နိုင်တာကတော့လောကဟောဟာရအတိုင်းပညာနဲ့တွဲပြီးရှုမှပဲဖြစ်နိုင်ပါလေ။ဒါကြောင့်မြတ်စွာဘုရားကကိစ္ဆာမိတိပဇာနာတိသွားသည်ဟုသိ၏လို့ဒီလိုပညာဝဟာရနဲ့ဟောထားတာပဲသမိစီတွေကိုယ်ဒီရှိတော့ပတာရီတွေအစနေရှိတော့ဒီလိုပညာဝဟာရနဲ့ပဲဟောထားပါလေဝိထာမတိတိပဇာနာတိတောင်းနေသည်ဟုသိ၏လို့ဒီလိုပရမဝဟာရတသက်နဲ့မဟောခဲ့ပါဘူးသမှုတိတိတိပဇာနာတိရွေချသည်ဟုသိ၏လို့ဒီလိုလည်းပရမဟောရသက်သက်နဲ့မဟောခဲ့ပါဘူးအမှန်မှာတော့မြတ်စွာဘုရားကဒိညာဝဟာရနဲ့ဟောထားတဲ့အတိုင်းသွားတယ်၊ကွေးတယ်၊ဆန့်တယ်၊စသည်ဖြင့်ဒိညာဝဟာရနဲ့ရှုနေပေမဲ့လို့သတိသမารိကရင့်ကျက်လာတဲ့အခါမှာပုံသဏ္ဍာန်ဉာဏ်တွေအကုန်လုံးပြောက်ပြီးတော့တောင်းတင်းလို့ရှားတဲ့သဘောသဘာဝသက်သက်ထင်ပါတယ်မင်္ဂညာစဉ်ရောက်တဲ့အခါမှာသွားတယ်သွားတယ်လေရှုနေပြီမယ်လို့ခြေတော်တွေလည်းမထင်ဘူးကိုကြီးလည်းမထင်ဘူးဒီနဲ့လှုပ်ရှားမှုအစင်းစင်သာထင်နေတယ်ကွေးတယ်ကွေးတယ်လို့ရှုနေပြီမယ်လို့လက်ခြေပုံသဏ္ဍာန်လည်းမထင်တော့ဘူးတရွေ့ရွေ့လှုပ်ရှားနေတဲ့သဘောသာထင်တယ်ဘောင်းတယ်ပိန်တယ်လို့ရှုမှနေပြီမယ်လို့ဘိုက်ပုံသဏ္ဍာန်လည်းမထင်ဘူးကိုကြီးလည်းမထင်ဘူးအပြင်မဲ့ရွေ့သွားလိုက်အတွင်းမဲ့ရွေ့သွားလိုက်နဲ့ဒီရည်ရွေချနေတဲ့သဘောသာထင်တယ်။အဲ့ဒါတွေဟာဝါယောဓရဲ့သမှုရိနာရသပါပဲ။ပြီးတော့ဂျိင်းနဲ့ဂျိုင်းနဲ့ဆိုတာတွေလဲလှူရှားတာတွေကြီးပဲ။ဒါကြောင့်ဂျိင်းဂျိုင်းလှူရှားရွေသွားတာပြီးလို့သံဃာကဆိုထားတယ်။ပြီးတော့အဘိနိဟာရပစ္စုပ္ပဌာနာလို့မိတ်ဆိုထားတဲ့အတိုင်းလိုရှိရာပဲကိုတွန်းပို့နေသလိုဆွဲဆောင်နေသလိုယောဂီရဲ့ညာနဲ့သင်ပေါ်နေတာဟာဝါယောဓရဲ့ပစ္စုပ္ပဌာနာ။လက်ကိုကွေးတဲ့ဆန်းတဲ့အခါမှာအတွင်းဘက်ကိုဆွဲဆွဲယူလာသလိုအပြင်ဘက်ကိုတွန်းတွန်းပို့နေသလိုထင်ရှားတယ်။လမ်းကြောင်းနေတဲ့အခါမှာသာပြီးထင်ရှားရသေးတယ်။ညာလမ်းနဲ့ဘယ်လမ်းနဲ့ကြွရဲလမ်းနဲ့ချရဲလို့ယူမှပြီးလမ်းကြောင်းနေတဲ့ယောဂီမှာသမာဓိညာအားကောင်းလာတဲ့အခါကာလကြတော့နောက်ကနေပြီးတွန်းတွန်းပို့နေသလိုတရွေ့ချင်းရွေ့ရွေ့ပြီးသွားလိုက်တာလေးတွေဟာမြင်မတန်းကိုထင်ရှားပါတယ် ဒီတော့တွေကသူ့လိုလိုတွန်းတွန်းပြီးတော့ပို့နေတယ်လို့ဆွဲဆွဲပြီးတော့ယူသွားတယ်လို့ဖြစ်နေတယ်။ယောဂီကဘာမှအာမထုတ်ရပဲသူ့တော်အတန်ရွေ့ရွေ့သွားနေတာကလေးဟာသိတ်ထင်ကြနေတာပဲ။တချို့များဒီလိုရှုမှတ်ပြီးသွားနေရကကောင်းတာနဲ့အချိန်တွေတောင်းလွန်သွားတာသေးတယ်။အခုဒီသာသနာ့ရေးတရားအထုံနေတဲ့ယောဂီတွေထဲမှာလည်းဒီလိုတွေ့နေတဲ့ပုဂ္ဂိုလ်တွေတော်တော်များများရှိနေပါတယ်။မတွေ့ရတဲ့ပုဂ္ဂိုလ်တွေလည်းဆက်လက်အထုတ်သွားရင်ဒီလိုတွေးသွားကြမှာပါပဲ။ဒါကြောင့်သူလိုရာပဲတွန်းလျက်ဆောင်သည်လို့သံဃာကဆိုထားတယ်။စိတ်လိုကြည့်ရာပဲကိုတွန်းဖို့ဆွဲဆောင်နေတယ်လို့ထင်ရတာဝါယောဓရဲ့အစုထားမယ်လို့ဆိုလိုပါတယ်။ဥပဌာနာကာရောယောဂီဉာဏ်တဲ့၌သင်ပေါ်သောအချင်းရာသည်ပိစုပဌာနာနာမပိစုပဌာမီတယ်လို့ဆိုထားတဲ့အတိုင်းသူကြားမိကိုရှုမှတ်တဲ့ယောဂီမှာတွန်းပို့နေသလိုဆွဲဆောင်နေသလိုညာနဲ့ထင်ပေါ်လာတဲ့အချင်းညာဝါယောဓရဲ့ပိစုပ္ပထာမယ်ကဲဆောင်ဖို့ကိုဆွေးရမယ်သူလိုရာပဲတွန်းလျက်ဆောင်သည်ဆို
သူလိုရာပဲတွန်းလျက်ဆောင်သည်သူလိုရာပဲတွန်းလျက်ဆောင်သည်သူလိုရာပဲတွန်းလျက်ဆောင်သည်
ဝါယောဓာတိမမြာယောဂီ
ဝါယောဓာတိမမြာယောဂီဝါယောဓာတိမမြာယောဂီဝါယောဓာတိမမြာယောဂီ
ဒီနောက်ဆုံးပိုက်ကတော့ဝါယောဓာကိုရှုရင်ဒီသံမှုထဲမှာပါတဲ့အတိုင်းသောက္ကံတံနဲ့လက္ခဏာနဲ့ရင်လည်းသိရမယ်ဘုံမုတ်သူကြာယူကြတဲ့ရာသနဲ့ရင်လည်းသိရမယ်။သို့မဟုတ်လူရဘက်ကိုကျေးဇူးဆောင်တဲ့ပိစုပ္ပထာနဲ့ရင်လည်းသိရမယ်။ဒီသုံးနည်းတည်းကတနည်းနည်းနဲ့သိရမယ်။ဒီလိုသိမှသဘာဝကျတဲ့အသိမှန်တယ်လို့ဆိုလိုပါတယ်။ဒါချင်းဒီလက္ခဏာရာသပိစုပ္ပထာဆိုတာတွေကိုကျေးဇူးစွာကျက်မှပြီးရှုမှဖြစ်မှလားလို့မေးချင်ရှိပါတယ်။ဒါလို့မဟုတ်ပါဘူး။ကျက်မှနေဖို့တော့မလိုပါဘူး။ဒီကယုံနာကိုစူးစိုက်ပြီးရှုနေရင်အဲဒီယုံနာရဲ့လက္ခဏာကိုလည်းသိနိုင်ပါတယ်သာသာကိုလည်းသိနိုင်ပါတယ်ဒီစုပ္ပံကိုလည်းသိနိုင်ပါတယ်ဒီကယုံနာကိုရှုပြီးသိရင်လက္ခဏာရသပြစုပ္ပံနဲ့မသိပဲတခြားနည်းဖြင့်သိဖို့ဆိုတာဖြစ်ကိုမဖြစ်နိုင်ပါဘူးဥပမာမိုးရွာနေတဲ့အခါကောင်းငင်မှလျှာစီးလက်တယ်အဲဒီလျှာစီးလက်နေတော့ကြည့်မိလို့မြင်တဲ့သူဟာဝင်းငနဲ့လက်သွားတာကိုမြင်ရတယ်။အဲဒီဝင်းငနဲ့လက်သွားတာဟာလျှက်စီးရဲ့လက္ခဏာပဲ။လျှက်ဆိုတာဝင်းလက်သွားတာကြီးပဲ။ပြီးတော့လျှက်လက်လိုက်တဲ့အခါမှာအမောင်းကြီးပြောက်သွားတယ်။အဲဒါကိုလည်းတွေ့ရတယ်။လျှက်စီးကအမောင်းကိုဖျောက်တတ်တယ်ဆိုတာဟာလျှက်စီးရဲ့ရပါပဲ။ဆရာကြီးရဲ့ကိစ္စဆရာကြီးရဲ့အလုပ်ပဲအလင်းအောင်ဆိုတာအမောင်းကိုပြောက်တာကြီးပဲဒါကြောင့်လျှာလဲနေတော့ကြီးမိတဲ့သူဟာလျှာရောင်ကအမောင်းကိုပြောက်တတ်တယ်ဆိုတော့ဆရာရဲ့ရာသကိုလည်းသိသွားတာပဲပြီးတော့လျှာလဲပုံချင်းညာကိုလည်းအဲ့ဒီကြီးမိတဲ့သူကသိသွားပါတယ်ဆရာကြီးကချီချီပဲတူတူပဲကောက်ကောက်ပဲဝိုင်းဝိုင်းပဲဖြောင်းမြောင်းပဲရံ့ငယ်ကြီးပဲစသည်ဖြင့်လျားလေပုံချင်းညာကိုလည်းသိသွားပါတယ်ဘသူပဲဖြစ်ဖြစ်တရားစည်းလက်နေတော့ကြီးမိရင်အဲဒီလျားရဲ့လက္ခဏာရာသပြစုထာနေကိုသိမြင်သွားတာကြီးပါပဲဇေမာနေဖို့မလိုပါဘူးသို့တော်လည်းဇေမာထားတာမဟုတ်တဲ့အတွက်ဝင်းတဲ့သားကလက္ခဏာခေါ်တယ်အမောင်းကိုဖြောက်တာကရာသခေါ်တယ်ဘုံတဏ္ဏချင်းညာပြစုထာခေါ်တယ်လို့ဒီလိုတော့ခွဲကြပြီးမပြောရပေဘူးအဲ့ဒါလောက်သာလိုပါတယ်ဒီနေရာမှာတော့ဘာမှမလိုပါဘူးအကုန်လုံးပဲသိမြင်သွားပါတယ်အဲ့ဒါလိုပါပဲယုတ်တရားနာတရားတွေကိုဖြစ်ခဲ့ဖြစ်ခဲ့မှာရှုနေရင်သူ့လက္ခဏာနဲ့သူ့ရာသနဲ့သူ့ပြစုပ္ပထာနဲ့အကုန်လုံးပဲသိသွားပါတယ်ပြန်မှနေဖို့မလိုပါဘူးဒါပေမဲ့သာဝေကျမ်းကဘုသူတာရှိတဲ့အချို့ပုဂ္ဂိုလ်တွေကတော့ဒီလက္ခဏာရတဲ့ပြစုပ္ပထာတွေကိုပြန်မှပြီးရှုရမယ်လို့ဒီလိုလဲထင်နေကြတယ်ဒီလိုတော့မဟုတ်ပါဘူးကျက်ထားလို့မှန်မိနေတာတွေသိနေတာတွေဆိုတာက ပညာရဲ့အာယုံအမြင်ပညာတွေပဲကိုယ်တည်းကသဘောတရားစစ်တွေမရောက်သေးပါဘူးစိတ်ကယုံနာတွေကိုရှုနေတဲ့ယောဂီမှာတော့ကိုယ်တည်းကတကယ်ဖြစ်နေတဲ့သဘောတရားစစ်တွေကိုလက်နဲ့ကိုင်ကြည့်သလိုသူသေးချာချာတွေ့ပြီးသိနေပါတယ်ဒါကြောင့်ကျင့်မှနေဖို့မလိုပါဘူးမှအားဖြင့်သင်္ကောင်းကြီးကိုတွေ့နေရင်သင်ရုပ်ကိုကြည့်နေဖို့လိုပါဘူးမလားမလိုတော့ပါဘူးအဲ့ဒါလိုပါပဲဒါကြောင့်ဝမ်းမိတ်တဲ့ကဖောင်းတာပိန်တာဝမ်းမိတ်တဲ့ကဖောင်းတာပိန်တာတွေကိုဖောင်းခဲ့ပိန်ခဲ့မှာရှိနေတဲ့ယောဂီဟာဝမ်းမိတ်တဲ့ကတောင်းင်းကယောတာကိုလည်းသိရတယ်အဲ့ဒါဟာဝါယောဓာရဲ့ဝိဒါမနာလက္ခဏာပဲပြီးတော့အပြင်ဘက်ကိုရွေ့သွားလိုက်အတွင်းဘက်ကိုရွေ့လာလိုက်နဲ့တကြီးကြီးရွေ့သွားနေတာကိုသိရတယ်အဲ့ဒါကသမှုရိနာရတာပဲပြီးတော့တဏှာတဏှာတွန်းပို့နေလို့ဆွဲဆောင်နေလို့အချင်းညာကိုလည်းသိရတယ်အဲ့ဒါကအဘိနိယာရပစုပ္ပတာမယ်ဒီလိုဖြစ်ခိုက်မှာရှိယုံနဲ့လက္ခဏာစသည်ကိုအမှန်တိုင်းသိနေရင်ကြက်မှတ်ဖို့လိုပါဦးမလားကိုယ်တိုင်ရှိဖို့အတွက်ဆိုရင်တော့လိုပါဘူးသူတစ်ပါးကိုဟောဖို့ပြောဖို့ဆိုရင်တော့လိုပါလိမ့်ဦးမယ်ပြီးတော့ဘယ်လားနဲ့ညာလားနဲ့လို့ရှုမှတ်နေရင်လဲဒီလားနဲ့ဒီလားနဲ့မှာတောင်းနေတာကိုလည်းသိရတယ်ဝိဒါမနာလက္ခဏာပဲရွေ့ရွေ့သားတာကိုလည်းသိရတယ်သမှုရိနာရတာပဲတွန်းတွန်းပို့နေတယ်လို့အချင်းညာကိုလည်းသိရတယ်မိနေရတာပြစုပ္ပထာမယ်ဒီလိုလက္ခဏာရတာပြစုပ္ပထာနဲ့သိနေတာဟာသဘာဝကြတဲ့အတိမှန်ကန်တဲ့အတိပဲမိနေရမှကျင်းဖြစ်ခိုက်ကိုရှုမယုံတဲ့လက္ခဏာစသည်ကိုသိနိုင်တယ်ဆိုတာကိုကိုယ်တိုင်နဲ့မှတ်သားနိုင်အောင်လက်တွေ့ရှုမှတ်ကြည့်ပါအခုနေမှာဆိုရင်ကိုယ်တည်းကပူတာဖြစ်စေနာတာဖြစ်စေညောင်းတာဖြစ်စေကျင်တာဖြစ်စေတစ်ခုခုတော့သင်ကြနေကြပါလိမ့်မယ်အဲ့ဒါတွေဟာခံခဲ့တဲ့ဒုက္ခဝေဒနာတွေပဲအဲ့ဒီခံခဲ့တဲ့သဘောလေးတွေကိုညာနဲ့ဆူးဆိုက်ပြီးတော့ပူတယ်ပူတယ်နားတယ်နားတယ်စသည်ချင်းရှုမှတ်ကြည့်ပါမကောင်းတဲ့အတွေ့အကြုံနဲ့တွေ့ပြီးတော့ဆင်းရဲခံနေရတာတွေ့ပါလိမ့်မယ်အဲဒါအနိဋ္ဌဖုဒ္ဓဘာနုဝနလက္ခဏာဒုက္ခလို့မိဆိုထားတဲ့အတိုင်းအတွေ့အကြုံကိုခံစားနေရတဲ့သဘာဝလက္ခဏာပဲအဲဒါကိုဒုရုံနဲ့မှတ်သားရအောင်လို့ဆောင်ဘုတ်ကအတွေ့အကြုံများခံစားရသည်လို့သိထားတယ်အဲ့ဒီဆောင်ဘုတ်ကိုဆိုကြရမယ်အတွေ့အကြုံများခံစားရသည
်အတွေ့အကြုံများခံစားရသည်အတွေ့အကြုံများခံစားရသည်အတွေ့အကြုံများခံစားရသည
်အတွေ့အကြုံတွေကိုခံစားနေတာဟာအတွေ့အကြုံတွေကိုခံစားနေရတာဟာဒုက္ခဝေဒနာရဲ့လက္ခဏာပဲအဲ့ဒါကိုရှုနေုံနဲ့သိနိုင်ပါတယ်ပြီးတော့ဒီခံခဲ့တဲ့ဒုက္ခဝေဒနာဟာသူဖြစ်လာရင်စိတ်အားကိုညော့သွားစေတာတည်းဒုက္ခကနည်းနည်းဖြစ်ရင်စိတ်အားဟာလည်းနည်းနည်းညော့သွားတာပဲဒုက္ခကအပြင်းထန်အများကြီးဖြစ်လာရင်တော့စိတ်အားတွေဟာလည်းအများကြီးညော့ဆင်းသွားတာတည်းဘယ်လိုစိတ်အားထက်သန်နေတဲ့သူဝင်မယ်လို့ကိုယ်ထဲမှာနာကျင်ခံခဲ့တဲ့ဒုက္ခဝေဒနာတွေကအပြင်းထန်ဖြစ်လာရင်တော့စိတ်ဓာတ်ဟာကျဆင်းသွားတော့တာပဲအလွန်ပင်ပန်းလာပြီးဆုံးမတော့လှုပ်တောင်းမလှုပ်နိုင်တော့အဲဒီလိုစိတ်အားတွေကိုညော့စေတာဟာဗာမယုတ်ဒါနာမိလာပနာရတံလို့မိတ်ဆိုထားတဲ့ဒီဃာယဒုက္ခဝေဒနာရဲ့ရတာပါပဲအဲဒါကိုလည်းစိတ်အားကုန်ခန်းညွှန်းနှွမ်းစေသည်လို့ဆောင်းမုတ်စီထားတယ်ကဲဒါကိုဆိုကြရမယ်စိတ်အားကုန်ခန်းညွှန်းနှွမ်းစေသည
်စိတ်အားကုန်ခန်းညွှန်းနှွမ်းစေသည်စိတ်အားကုန်ခန်းညွှန်းနှွမ်းစေသည်စိတ်အားကုန်ခန်းညွှန်းနှွမ်းစေ
သည်ဒီသံဘုံမှာစိတ်ကိုယ်သာဗရဏပြုပြီးပြထားပါတယ်ဒါကြောင့်စိတ်အားကုန်တယ်ညွှန်းနှွမ်းတယ်ဆိုမှတော့သူရှင်မောရှင်မဲ့စေတိတွေလဲအာကုန်တယ်ညွှန်းနှမ်းတယ်လို့ယူဖို့ပါပဲပြီးတော့ဒုက္ခဝေဒနာရဲ့ပိစုပ္ပထံကတော့ ဇာယိကဘာရာပိစုပ္ပထာနံကိုယ်တည်းကနှိမ့်ဆက်နေတဲ့သဘောအခံခဲ့နေတဲ့သဘောအနေနဲ့ယောဂီဉာဏ်ထဲမှာရှိရှိထင်ပါတယ်တဲ့ဘူးတယ်ဘူးတယ်နားတယ်နားတယ်စသဖြင့်ရှုမှတ်နေရင်အဲဒီဒုက္ခဝေဒနာလေးဟာကိုယ်တည်းကမပြတ်နှိမ့်ဆက်နေတယ်လို့လည်းထင်ပါတယ်အခံခဲ့တဲ့သဘောပဲလို့လည်းပဲထင်ပါတယ်အဲဒါကတော့သင်္ကြန်လုံးအာကြီးလို့ကြီးတောင်မှအကြီးနေကြသေးတာပဲအဲဒါကိုလည်းကိုယ်ရဲ့နှိမ့်ဆက်ခံခဲ့ထင်သည်လို့ဆောင်းဖို့ပြီးထားတယ်အဲဆိုရရမယ်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ထင်သည
်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ထင်သည်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ထင်သည်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ထင်သည်
ကိုယ်ဆင်းရဲပြည့်မြဲများယောဂီ
ကိုယ်ဆင်းရဲပြည့်မြဲများယောဂီကိုယ်ဆင်းရဲပြည့်မြဲများယောဂီကိုယ်ဆင်းရဲပြည့်မြဲများယောဂီ
ကိုယ်ရဲကအခံခဲနေတဲ့ဒုက္ခဝေဒနာကိုဖြစ်ခိုင်မှရှုမှတ်နေရင်တွေ့ဆိုးနေတွေ့ပြီးဆင်းဆင်းရဲရဲခံစားနေရတယ်ဆိုတဲ့သူလက္ခဏာကိုလည်းသိတယ်စိတ်အားကိုရော့စေရတယ်ဆိုတဲ့သူရသူရတာကိုလည်းသိတယ်ကိုယ်တည်းကမခံနိုင်အောင်နှိမ့်ဆက်နေတဲ့ခံခက်တာလေးပဲလို့သူပြစ်စုပ္ပံကိုလည်းသိတယ်အဲ့ဒါဟာယောဂီတွေသိမြဲလာမှမယ်ဒီတိုင်းပဲသိရမယ်လို့ဆိုလိုပါတယ်စိတ်ကိုလည်းလက်တွေ့ရှုမှတ်ကြည့်နိုင်ပါတယ်စိတ်ဆိုတာဟာအာယုံကိုသိရတယ်ကြံစည်ရတယ်ဒါကြောင့်ဈေးကူစဉ်းစားကြံစည်နေတာတွေဟာစိတ်ပဲအဲဒီစိတ်ကိုဖြစ်တိုင်းဖြစ်တိုင်းစိတ်ကူးတယ်စဉ်းစားတယ်ကြံတယ်သိတယ်စသဖြင့်ရှုမှတ်ကြည့်ပါအောင်စီကိုသွားတဲ့သဘောအာယုံကိုသိတဲ့သဘောပဲလို့တွေးရပါလိမ့်မယ်အဲ့ဒါဟာဝိသန္နာလက္ခဏာစိတ်တံလို့မိတ်ဆိုကြရဲ့စိတ်ရဲ့လက္ခဏာပါပဲစိတ်တန်းစိတ်တန်းအာယုံကိုသိရတာကြီးပဲမြင်တဲ့စိတ်လည်းအာယုံကိုသိတာပဲကြားတဲ့စိတ်နားတဲ့စိတ်စားသီးတဲ့စိတ်ဒီသီးတဲ့စိတ်ကြံသီးတဲ့စိတ်အဲဒါတွေလည်းအာယုံကိုသိတာကြီးပဲစိတ်ဆိုရင်အာယုံကိုသိခြင်းသဘောရှိတာကြီးပဲဒါကြောင့်အာယုံသိတော့သဘောရှိပြီလို့ဆောင်းဘုရားစီထားတယ်ကဲဒါကိုဆိုကြရမယ်အာယုံသီသောသဘောရှိသည
်အာယုံသီသောသဘောရှိသည်အာယုံသီသောသဘောရှိသည်အာယုံသီသောသဘောရှိသည်
ကောင်းဆောင်အလားရှိသွားတတ်သည်ဆို
ကောင်းဆောင်အလားရှိသွားတတ်သည်ကောင်းဆောင်အလားရှိသွားတတ်သည်ကောင်းဆောင်အလားရှိသွားသတည်
းလူစုလူဝေးနဲ့အလုပ်လုပ်ရမှာကောင်းဆောင်ပုဂ္ဂိုလ်ကရှိဆောင်ပြီးလုပ်ရတယ်စိတ်ကလည်းအဲဒီကောင်းဆောင်လိုပါပဲ၆တွားရမှာသင်္ခါရဲအာယုံကိုရှိဆောင်ပြီးတော့ပြီပြီးသွားတယ်မျက်စိမှာအစင်းထင်လာရင်စိတ်ကရှိဥစွာမြင်သိသွားတယ်ပြီးတော့မှနောက်လိုက်နေနဲ့ခံစားမှု၊မှတ်သားမှု၊တမဲမှု၊နှစ်သက်မှု၊ပြင်းမာမှု၊ညင်ညို့မှုအစရှိတဲ့သဘောတရားတွေကထိုက်တရားလျော်စွာထင်ရှားဖြစ်ပေါ်လာကြတယ်။နာမအပန်းထင်လို့ကြားတရားစသည်မှလည်းဒီတိုင်းပါပဲ။စိတ်ကရှည်သွားနေနဲ့သိသိသွားတာကြီးပဲ။ဈေးကူကြံစီရမှာဆိုရင်သာပြီးထင်ရှားပါသေးတယ်။ယောဂီကဖောင်းနေ၊ပိန်နေစသည်ချင်းမပြတ်ရှိမှနေစဉ်မှာသိကူကြံစီမှုဖြစ်ပေါ်လာတယ်သိကူကြံစီမှုဖြစ်ပေါ်လာတယ်အဲဒီလိုဖြစ်ပေါ်လာရင်အဲဒီစိတ်ကိုလည်းရှုမှတ်ရတယ်ဖြစ်ဖြစ်ချင်းရှုမိရင်ဒီချိန်တည်းနဲ့အဲဒီစိတ်ကူဟာပြတ်ဆဲသွားတယ်ဖြစ်ဖြစ်ချင်းမရှုမိရင်တော့နေတဲ့မှုလိုချင်မှုအစရှိတဲ့နောက်လိုက်သဘောတရားတွေတော်တော်များများဆက်ပြီးဖြစ်သွားတာကိုတွေ့ရတယ်ဒါကြောင့်ယောဂီကစိတ်ဟာခေါင်းဆောင်ရှိသွားလုံးတတ်တယ်လို့ဒီလိုသိရတယ်အဲ့လိုသိတာဟာစိတ်ကိုပုပ္ပင်္ဂမရတာနဲ့သိသွားတာပါပဲဓမ္မဗလာပါဠိတော်မှာစိတ်ကိုမနောပုပ္ပင်္ဂမဓမ္မလို့ဟောထားပါတယ်ဒ ဓမ္မအသိနာတရားတော်သည်မနောပုဗ္ဗင်္ဂမစိတ်လင်းရှိသွားရှိကြပါလေတဲ့။ဒါကြောင့်စိတ်ကိုဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးရှုမှတ်နေရင်ဘဝအယုံစီဖြုတ်ကနေရောက်သွားလိုက်၊ဒီအယုံစီဖြုတ်ကနေရောက်လာလိုက်နဲ့စိတ်ကလေးကရှင်းဆောင်ရှိသွားဖြစ်နေတာကိုသင်ကြားတွေ့ရပါတယ်။ပြီးတော့တန်တဟနာပစ္စုပ္ပဌာနာအစင်မပြဆက်စပ်သည့်အနေအားဖြင့်ထင်သောအချင်းရာရှိတယ်လို့မိန့်ဆိုထားတဲ့တရားစကားရစိတ်ရဲ့ပစ္စုပ္ပဌာန်ကိုလည်းသင်ကြားသိရတယ်ဒီပုံကတော့ဘောင်းနဲ့ပိန်နဲ့စသည်ဖြင့်ပြတ်ရှုမှနေရင်တခါတရံစိတ်ကအပြင်ထွက်သွားတယ်အဲဒီစိတ်ကိုရှုလိုက်တော့သူကပြောက်သွားတယ်ပြီးတော့လည်းအခြားစိတ်တခုကဆက်ပြီးတော့ဖြစ်ပေါ်လာကြတယ်။အဲဒီစိတ်ကိုလည်းမှားလိုက်တော့ပျောက်သွားကြတယ်။ပြီးတော့လည်းနောက်စိတ်တခုကပေါ်လာကြတယ်။ဒီလိုစိတ်အစဉ်စဉ်ဆက်ပြီးဖြစ်နေတာကိုတခါတရံမှာတော်တော်များများပဲရှုမှတ်ရပါတယ်။ပြီးတော့ယောဂီကဒီလိုသဘောကျသွားရပါတယ်။စိတ်ဆိုတာတကူချင်းဆက်ကဆက်ကမပြတ်ဖြစ်နေတဲ့သဘောတရားပဲ။ရှင်းစိတ်တခုတခုကပျောက်သွားရင်နောက်စိတ်တခုတခုကချက်ချင်းဆက်ဆက်ပြီးတော့မပြတ်ဖြစ်နေတာပဲလို့ဒီလိုသဘောကျသွားရပါတယ်။အရဟစိတ်ရဲ့တဏ္ဍာနပစ္စုပ္ပဌာန်ကိုကိုယ်တိုင်တွေ့ပြီးတာပါပဲဒီလိုသိတဲ့ယောဂီကသုတိပ္ပတိအကြောင်းကိုကောင်းကောင်းသဘောပေါက်သွားပါတယ်သိတယ်ဆိုတာလည်းဘာမှမထူးဆန်းဘူးအခုမှသိနေရတဲ့စိတ်ကလေးတစ်ခုတစ်ခုချုပ်ပြောက်သွားတာမျိုးပဲလို့သဘောပေါက်သွားတယ်ဘဝသည်ဖြစ်တယ်ဆိုတာလည်းအခုမှသိရတဲ့စိတ်ကလေးတစ်ခုတစ်ခုရှင်းစိတ်နဲ့ဆက်စပ်ပြီးဖြစ်ပေါ်လာတာမျိုးပဲလို့ဒီလိုသဘောပေါက်သွားတာပါတယ်အဲ့ဒီသာနဟနာပစ္စုပ္ပန်ကိုလည်းတူတူနဲ့မှတ်ရအောင်ရှင်းစိမ့်နေစာထထဖြစ်သည်လို့သံဃာ့ကလေးစီထားတယ်။ဒါအဲ့ဒါကိုဆိုရမယ်။ရှင်းစိမ့်နေစာထထဖြစ်သည်
။ရှင်းစိမ့်နေစာထထဖြစ်သည်။ရှင်းစိမ့်နေစာထထဖြစ်သည်။ရှင်းစိမ့်နေစာထထဖြစ်သည်။
စိတ်တရားမှတ်သားမြတ်ယောဂီ
စိတ်တရားမှတ်သားမြတ်ယောဂီစိတ်တရားမှတ်သားမြတ်ယောဂီစိတ်တရားမှတ်သားမြတ်ယောဂီ
စိတ်ဆိုတာလက္ခဏာအားဖြင့်အာယုံကိုသိရတဲ့သဘောပဲသာသာအားဖြင့်ခေါင်းဆောင်ရှည်သွားရတဲ့သဘောပဲပိစုပ္ပန်အားဖြင့်ရှင်းအောင်မပြဆက်ဆက်ပြီးဖြစ်နေတဲ့သဘောပဲလို့ဒီလိုမှတ်သားထားရမယ်လို့ဆိုလိုပါတယ်ဖြစ်ခဲ့ယုံနာကိုစူးစိုက်ပြီးရှုနေရင်ကျက်မှမထားတော့လဲလက္ခဏာရတာပစ္စုပ္ပန်နဲ့သဘောမှန်ကိုသိနိုင်ကြောင်းယုတ်တရားတွေကဝါယောဒကိုပူဆန်းထုတ်ပြီးတော့ရှင်းပြခဲ့ပြီးနာန်တရားတွေကလည်းဒုက္ခဝေဒနာနဲ့စိတ်ကိုပူဆန်းထုတ်ပြီးရှင်းပြခဲ့ပြီးအဲဒီပူဆန်းထုတ်ပြတဲ့ဝါယောယုတ်ဒုက္ခဝေဒနာနဲ့စိတ်များလို့ပဲဉာဏ်နဲ့ယုတ်ရဏံတရားတွေကိုလည်းဖြစ်ခိုင်မှစူးစိုက်ပြီးရှုရင်လက္ခဏာရတာပြစုပ္ပဌာန်းနဲ့သဘောမှန်ကိုသိနိုင်တာကြီးပါပဲ။ရှုကားသာအထုကားသာယောဂီကတော့ဒီယုံနာဥပါရဏခန္ဓာတရားတွေကိုအခုပြောခဲ့တဲ့လက္ခဏာရတာပြစုပ္ပဌာန်းနဲ့လောက်သာရှုနိုင်သိနိုင်ပါသေးတယ်။ဝိပါဒနာရဲ့အရှင်မူလဖြစ်တဲ့နာမရူပပရိစ္ဆေပစ္စယပရိက္ခညာအဆင့်မှာတော့ဒါလာဟုတ်ပဲသိဖို့လိုပါတယ်။အစဉ်တိုင်းရှုလို့သမထနာညာအစရှိတဲ့ဝိပဿနာညာအစ်တွေရောက်တဲ့အခါကျတော့အိဋ္ဌဒုက္ခအနတ္တသဘောတွေကိုလည်းအမှန်တိုင်းသိရပါတယ်။အဲဒီလိုသိဖို့လည်းလိုပါတယ်။အဲဒီလိုသူစဉ်းစားလိုက်ဒီဥပါဒနဲ့ခန္ဓာ၅ပါးယုံနာတရားတွေကိုရှုရမယ်ဆိုတာကိုရည်ပဲပြီးတော့ဇွဲလန်းနိုင်ရာ၅ခန္ဓာမှန်စွာရှုရဖြစ်သည်လို့ဆောင်းဖို့မှာဆိုထားတယ်။ဒါကအရေးကြီးတယ်နော်။ဘောဘောလေးမအောင်မင်းနဲ့ဝိပါဒနာညာဖြစ်အောင်ရှုရင်ဥပါဒနာခန္ဓာ၅ပါးရှုရတယ်အဲ့ဒါကိုငင်းငင်းမှတ်ထားရမယ်ဥပါဒနာခန္ဓာ၅ပါးရှုရဲဆိုတာကလည်းဥပါဒနာခန္ဓာ၅ပါးရှုရဲဆိုတာကတော့နားလည်လောက်ပါပြီဒါတော့မေးစရာကပေါ်လာကြတယ်အဲ့ဒီဥပါဒနာခန္ဓာတွေကိုရှုရတာဟာဘယ်ကျိုးရအောင်ယူရတာလဲပြီးတော့ကာလအားဖြင့်အတိတ်ကိုယူရတာလားအနာဂတ်ကိုယူရတာလားပစ္စုပန်ကိုယူရတာလားကာလသုံးပါးမှအလွတ်ကာလဝိမုတ်ကိုယူရတာလားဘယ်ခါယူရတာလဲလို့ဒီလိုမေးကြရှိပါတယ်ဒါကြောင့်ဒီချက်တွေကိုသူရုပ်ဖော်ရအောင်လို့ ဘယ်ကျိုးငါထုခန္ဓာဘယ်ခါရှိရပါသနည်းလို့မိဂွန်းတခုထုတ်ထားတယ်အဲ့ဒါကိုဆိုကြရအောင်ဘယ်ကျိုးငါထုခန္ဓာဘယ်ခါရှိရပါသနည်းဆို
ဘယ်ကျိုးငါထုခန္ဓာဘယ်ခါရှိရပါသနည်းဘယ်ကျိုးငါထုခန္ဓာဘယ်ခါရှိရပါသနည်းဘေယုမဘုခန္တာဘေခာရှိရပါသည
်ဒီသံမုတ်ထဲမှာဘေကျိုးငါရှိရပါသည်လဲဘေခာမှာရှိရပါသည်လို့အမင်းတစ်ချက်ပါဝင်နေတယ်ပထမအမင်းရဲ့အလိုကအဲဒီဥပါဒနာခန္ဓာတွေဝိပဿနာရှိတာဟာလောကကြီးပွားရေးချမ်းသာရေးအတွက်လားယောဂဝေဒနာပြောင်းအောင်လို့ရှိရတာလားအကြအမြင်ပေါ့အောင်လို့ရှိရတာလားကောင်းငင်ပြာမြေရှုတကူဣတိပါတွင်နဲ့ပြည့်စုံအောင်လို့ရှုရတာလားဘယ်ကျိုးအတွက်ရှုရတာလဲလို့ဒီလိုမေးလိုပါတယ်ဝိပဿနာရဲ့မူလရည်ရွယ်ချက်ကတော့အဲ့ဒီဖော်ပြခဲ့တဲ့အကျိုးတွေအတွက်မဟုတ်ပါဘူးမရည်ရွယ်ပါဘူးဒါပေမဲ့တချို့ပုဂ္ဂိုလ်တွေမှာဝိပဿနာရှုတာနဲ့အကြီးအကျယ်ယောဂဝေဒနာတွေပျောက်သွားတာလည်းရှိပါတယ်ဘုရားလက်တော်ကာလစီကဆိုရင်ဝိပါဒနာကျူတာနဲ့မဲ့ဖို့ရောက်သွားတဲ့အခါမှာမဲ့ပြင်ပြီးတဲ့အဘိညာဉ်တွေနဲ့ပြည့်စုံပြီးတော့သွားကြတာလည်းရှိပါတယ်။အဲဒီအဘိညာဉ်နဲ့ပြည့်စုံသွားတဲ့ပုဂ္ဂိုလ်တွေမှာဒိဗ္ဗစိတ်ကိုဒိဗ္ဗသောတာအဘိညာဉ်ရဲ့အစွမ်းနဲ့အကြာဉာဏ်တွေလည်းပေါက်နေပါတယ်။ဣတိဝိရအဘိညာဉ်အစွမ်းနဲ့ကောင်းမြင်ပြမြေကျို့တကိုဣတိပါဒနဲ့ပြည့်စုံပြီးနေပါတယ်။ဘုကာလမှာလည်းပါရမီထူးတဲ့သူတွေမှာအဲဒီလိုပြည့်စုံဖို့အကြောင်းကတော့ရှိပါတယ်။ဒါပေမဲ့ဝိပဿနာရဲ့မူလရည်ရွယ်ချက်ကတော့အဲဒီအကျိုးတွေကိုရဖို့မကြီးပဲပါဘူးလိုရင်းမူလရည်ရွယ်ချက်အကျိုးကတော့အပြည့်ဆောင်ဖို့ကြတော့ပေါ်လာပါလိမ့်မယ်ဒုတိယအမေးရဲ့အလိုကတော့ခေါင်းငါပြောခဲ့တဲ့အတိုင်းပါပဲဖြည့်ပြီးချုပ်ပြီးအတိတ်တရားဟောင်းတွေကိုပြန်လည်စဉ်းစားပြီးရှုရမှာလားမဖြစ်သေးတဲ့အနာဂတ်တရားကိုမျှော်တွေးပြီးရှုရမှာလားစေစေပစ္စုပန်တရားကိုရှုရမှာလားတကယ်ဖြစ်ဘူးတာလည်းမဟုတ်စေစေလည်းမဟုတ်ဖြစ်လက်တာလည်းမဟုတ်ပါပဲဇာတိကျန်ကအရာမှတ်သားထားဘူးတဲ့ယုံနာသဘောတရားတွေကိုမှတ်သားတွေ့တော့ပြီးရှုရမှာလားလို့ဒီလိုဆိုလိုပါတယ်အဲဒီအမေနိယကိုမစွဲဖို့ရာဖြစ်စေမှမှန်စွာရှုရပါသည်လို့ဖြေထားပါတယ်အဲဒါကိုဆိုကြမစွဲဖို့ရာဖြစ်စေမှမှန်စွာရှုရပါသည်ဆို
မစွဲဖို့ရာဖြစ်စေမှမှန်စွာရှုရပါသည်မစွဲဖို့ရာဖြစ်စေမှမှန်စွာရှုရပါသည်မစွဲဖို့ရာဖြစ်စေမှမှန်စွာရှုရပါသည
်ဒီဖြစ်ဆောင်မှုထဲမှာလည်းဖြစ်ခြင်းရဲ့နှစ်ခုပါနေတယ်အမေဆောင်ဘုကဘယ်ကျိုးငါရှိရပါသလဲဆိုတဲ့ပထမအမေးကိုဒီဒီဆောင်ဘုမှာမစွဲဖို့ရရှိရပါတယ်လို့ဖြေထားတယ်။ဟုတ်တယ်။ဝိပဿနာကင်းနေတဲ့ပုဂ္ဂိုလ်တွေမှာမြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းဘောလာမြတ်ယုံနာနေကိုတဏှာနဲ့လဲသာယာပြီးဆွဲလာနေကြတယ်။ဒိဋ္ဌိနဲ့လဲထင်မှားပြီးဆွဲလာနေကြတယ်။မြဲတဲ့အနေချမ်းသာတဲ့အနေငါးကောင်းတော်ကောင်းအနေနဲ့လဲဆွဲလာပြီးနေကြတယ်။ဒါကြောင့်အဲဒီလိုဆွဲလမ်းမှုတွေဖြစ်ခွင့်မရပဲကင်းငြိမ်သွားအောင်လို့ဝိပဿနာရှိရတာပဲဒါဝိပဿနာရဲ့မူလရည်ရွယ်ချက်ပါပဲမယူမိရင်ဆွဲလမ်းပုံယူမိရင်အဆွဲလမ်းကင်းသွားပုံတွေကိုတော့နောက်ဆောင်ပုံများကြာမှရှင်းပြီးပြောဦးမယ်ပြီးတော့အမေဆောင်ဘုကဘယ်ကရှိရပါသလဲဆိုတဲ့ဒုတိယအမေကိုဒီဖြည့်ဆောင်ဖို့မှာဖြည့်ဆဲမှာရှိရပါတယ်လို့ဖြေထားတယ်ဒီဖြည့်စကားဖြင့်အတိတ်ကိုလည်းမရှိရဘူးနာရကိုလည်းမရှိရဘူးကာလမှုကိုလည်းမရှိရဘူးဖြစ်စေပစ္စုပန်တရားကိုသာရှိရတယ်လို့ဆိုလိုပါတယ်ဒါကလည်းပစ္စကဝိပဿနာကိုသာယူရပါတယ်အနုမာနဝိပဿနာအရာမှာတော့အတိတ်နာကကာလမှုတွေကိုလည်းရှိရတာပါပဲယခုအဲ့ဒါကိုရှင်းပြအောင်မဝိပဿနာဆိုတာပစ္စကနဲ့အနုမာနနှစ်မျိုးရှိတယ်တကယ်ဖြစ်ပေါ်လာတဲ့ယုတ်တရားနာတရားကိုသဘာဝလက္ခဏာအနေစလက္ခဏာစသည်ဖြင့်ရှုပြီးမျက်မှောက်တွေ့သည့်ရဲ့ဉာဏ်ကိုသစ္စကဝိပဿနာခေါ်တယ်။အဲဒီလိုမျက်မှောက်တွေ့သည့်ဒီတဲ့အခါမှာ မျက်မှောက်မဲ့တွေ့ရတဲ့အတိတ်အနာကအလုံးစုံသောတရားတွေကိုလည်းဒီလိုအနိစ္စဒုက္ခအနတ္တသဘောတွေကြီးပဲလို့နီးမိပြီးမှဆရှုတာကိုအနုမာနဝိပဿနာခေါ်တယ်။ဒါကြောင့်ဝိသုဒ္ဓိနဲ့မှအာရမဏအနွဲ့ရေနာဥဘောဧကဝဝထနာဆိုတဲ့ဒီသမီးတော်မြတ်ပါဠိကိုဒီလိုဖွင့်ပြထားပါတယ်။ဝိသက္ခာတောဒိဋ္ဌာသအာရမဏသမျက်မှောက်မြင်ရသည်သောအပြစ်ဆုံးပါအာယုံတို့အနွဲ့ရေနာအနုကမဏိနာဆင်လိုက်သည်ဖြင့်ယထာဣဒံမျက်မှောက်တွေ့ရသောဤသင်္ခါရကဲ့သို့တထာထို့ဒုတိတေပိသင်္ခါရကတံပိစိတာအတိတ်ကာလ၌လည်းသင်္ခါရတရားပေါင်းပြည့်ခဲ့လေသည်နာတေပိသင်္ခါရအနာတေပိပိစိတတိတိနာဂကာလ၌လည်းပြည့်လတဟူ၍ဧဝံဤသို့ဥပိန်နံမျက်မှောက်တွေ့ရမတွေ့ရသောအာယုနှမျိုးတို့ကိုဧကသဘာဝိနေဝဩဒါပနံပြည့်ချင်းသဘောတူသောအာဖြင့်သာလျှင်ပိုင်းခြားခြင်းပဲလို့ဖွင့်ပြထားပါတယ်။ဒီသုံးရင်းနဲ့စကားရမှာပစ္စကတော်ဒိဋ္ဌသာမျက်မှောက်မြင်တယ်လို့ဆိုတဲ့အတွက်အဲဒီလိုမျက်မှောက်မြင်တဲ့ဉာဏ်ကိုပစ္စကဝိပဿနာလို့ခေါ်ရတယ်။ပြီးတော့အဲဒီမျက်မှောက်မြင်ပြီးကိုအစဉ်လိုက်ပြီးတော့အတိတ်နာဂသင်္ခါရကိုဤသူပိုင်းခြားတယ်ဆိုတာအနုမာနအချင်းမှားစပ်ပြီးရှိတာပဲ။ဒါကြောင့်အဲဒီလိုရှိတဲ့ဝိပဿနာကိုအနုမာနဝိပဿနာလို့ခေါ်ရတယ်။ဒီနေရာမှာအထူးသတိပြုစရာကတော့ဒီအနုမာနဝိပဿနာဆိုတာပစ္စကအားဖြင့်မျက်မှောက်မြင်ပြီးမှဖြစ်နိုင်တယ်။မျက်မှောက်မမြင်သေးပါပဲနဲ့မှန်စရှုလို့တော့မဖြစ်နိုင်ဘူး။အဲဒါကိုအထူးသတိပြုထားကြရမယ်။ပစ္စကအားဖြင့်မျက်မှောက်မြင်ပြီးမှအနုမာညာညာအစ်ဖြစ်နိုင်တယ်ဆိုတာကိုသထာဝတ္ထုတက္ကရာစကားဖြင့်လည်းထင်ရှားပါလေ။ဧကသင်္ခါရပါတိတခုသောသင်္ခါရဤသောလေ။အနေစာတာယာမမြဲသည့်အဖြစ်ကိုဒိဋ္ဌာယမြညာတိတိရှိသော။ပါတိသင်္ခါရနေစာတိအလုံးစုံသောသင်္ခါရတို့မမြဲကုန်ဟု၍အဝါသေးသေးသူကျွင်းသောမမြင်ရသောသင်္ခါရတို့၌နေရတော်မနေသည်ကတော့မိမိသောအာဖြင့်နှလုံးသွင်းခြင်းရှိခြင်းသည်ဟောသည်ဖြစ်ပါလေ။ဒါကကထာဝုဒ္ဓကထာပဲခေါင်းကပြောခဲ့တဲ့အနုမာနဝိပဿနာနဲ့ဒီကနေရဝိပဿနာအဲဒီကနေရမနတိကာရဆိုတာဟာသဘောအချင်းအတူတူပါပဲပစ္စကအနုမာနအကြောင်းတွေကိုပြောနေရတာနဲ့စကားကအဆက်ပြတ်သွားတယ်ကဲအခုအတိတ်နာကကာလဝိမုတ်ကိုမရှိရဘူးဆိုတဲ့စကားကိုပြန်ရှင်းကြအောင်ဆိုအတိတ်နာဂကိုဘာကြောင့်မရှိရသလဲလို့ဆိုတော့အတိတ်နာဂတရားကိုရှုရင်သဘောမှအတိုင်းလည်းမသိနိုင်ဘူးရှုတော့လည်းကိလေသာငြိမ်းမှုမရှိဘူးအဲဒါကြောင့်မရှိရတာပါပဲထပ်ပြီးတော့ရှင်းပြအောင်မယ်အတိတ်တရားဆိုတာဈေးဘဝကဈေးစီဘဝတွေကဖြစ်ခဲ့ဘူးဓာတ်တွေကိုဆိုရင်လုံးလုံးကိုမသိနိုင်တော့ပါဘူးအခုဘဝမှာလဲငယ်ရွယ်စဉ်ကဖြစ်ခဲ့တာတွေဆိုရင်မသိတာကပဲများပါတယ်အဲဒီတော့အဲဒီလိုတိတ်တရားတွေကိုရှုလို့သဘောဝလက္ခဏာအပြင်အမှန်အတိုင်းဘယ်လိုလုပ်ပြီးသိနိုင်ပါမလဲမသိနိုင်ပါဘူးမကြမီးကမြင်ခဲ့ကြားခဲ့သိခဲ့တာလေးတွေကိုတော့ပြန်ပြီးဆင်ញင်လိုက်ရင်ပေါ်လာနိုင်ပါတယ်ဒါပေမဲ့အဲဒီလိုဟာတွေကလည်းငါမြင်ခဲ့တယ်ငါကြားခဲ့တယ်ငါကြံခဲ့တယ်ဘိုးတော်ကမြင်ခဲ့တာလည်းငါပဲအခုဆင်ញင်နေတာလည်းငါပဲစသည်ဖြင့်ငါကောင်နေနေပဲဆွဲလန်းပြီးတော့မှတ်ပုံတင်ပြီးဖြစ်နေပါတယ်မြဲတဲ့အနေချမ်းသာတဲ့နေအားဖြင့်လည်းဆွဲလန်းပြီးမှတ်ပုံတင်ပြီးဖြစ်နေပါတယ်ဒါကြောင့်အဲ့ဒါတွေကိုခုမှပြန်ရှုဝင်မယ်လို့သဘောတရားအနေနဲ့မထင်တော့ဇွဲလာမင်းဖြစ်နေတဲ့အတွက်အဲ့ဒီဇွဲဟာလည်းမပြောင်းနိုင်တော့ပါဘူးသုတမယစင်တမယညာဖြင့်ယုံနာသဘောတရားများပဲလို့ရှုနေပင်မယ်လို့တစ်ဖက်ကမူလဇွဲလာခြင်းအတိုင်းငါပဲငါပဲစသည်ချင်းရှင်မလျက်ပဲရှိနေပါတယ်ဒါတော့မမြဲဘူးလို့ဝိပဿနာကရှုလိုက်ရင်တဖက်ကမြဲတယ်လို့ပေါ်လာလိုက်ရင်ဆင်းရဲလို့ရှုလိုက်ရင် တပက်ကချမ်းသာတယ်လို့ပြောလာလိုက်ရင်အနာတ္တလို့ယူလိုက်ရင်တပက်ကအတ္တပါလို့ပြောလာလိုက်ရင်နဲ့ကိုယ်တယောက်တည်းအငင်းခုန်တွေဖြစ်နေတာတည်းနောက်ဆုံးကြတော့ယူတာကလည်းနိုင်မရပါဘူးမူလကဆွဲလမ်းကြီးတာအတိုင်းသာအတ္တိဖြစ်ပြီးတော့နေတတ်ပါပဲအခုပြောခဲ့တဲ့အတိုင်းဆွဲလမ်းကြီးဒိဋ္ဌိတရားကိုယူခြင်းဖြင့်သဘောမှန်လည်းမသိနိုင်ဘူးအစွဲလန်းကြီးလေသားကိုလည်းမြင်စေနိုင်မှုဒါကြောင့်အတိတ်တရားကိုမရှိရတာတဲ့အနာဂတ်တရားဆိုတာကတော့မဖြစ်ပေါ်လာသေးလို့ဘယ်တော့ဖြစ်မယ်လို့လည်းအတိအကျမသိနိုင်ဘူးဘယ်လိုဖြစ်မယ်ဆိုတာကိုလည်းအတိအကျမသိနိုင်ဘူးပြီးတော့နောက်ခါမှဖြစ်မဲ့တရားတွေကိုစောစောကကြိုတင်ပြီးရှုထားပေမယ်လို့နောက်တကယ်ဖြစ်ပေါ်လာတဲ့အခါကာလကြတော့မရှုမိရင်တနာဒိဋ္ဌိကိလေသာတွေကဆွဲလာအောင်မှာပဲ။ဒါကြောင့်အနာဂတ်ကိုသုတမြစိဏမြနဲ့မှားစပြီးရှုတာသဘောမှန်လည်းမသိနိုင်ဘူး။အစွဲလားကိလေသာကိုလည်းမငြင်းစင်နိုင်ဘူး။ဒီလိုအမှန်လည်းမသိကိလေသာကိုလည်းမငြင်းစင်နိုင်တဲ့အတွက်အနာဂတ်တရားကိုလည်းမရှုရတာတဲ့။ကာလဝိမုတ်ဆိုတာကတော့မိမိတဏ္ဍာသူတစ်ပါးတဏ္ဍာမှာဖြစ်ခဲ့ပြီလည်းမဟုတ်ဖြစ်စေလည်းမဟုတ်တကယ်ဖြစ်လက်တန်လည်းမဟုတ်ပါပဲနဲ့သုဒ္ဓစိန်နာများဖြင့်ဆင်ញင်တွေးစားပြီးရှုနေတဲ့တရားတွေပါပဲအဲဒါကိုသူသိကြစဉ်းစားကြည့်ရင်သာသံပေသံပါရိခဏဉာဏ်များရှိတော်လဲအမြင့်ပညာအာဂါရပညာဗန္ဌာနာပညာတွေဖြစ်နေကြအောင်သင်ကြားတွေ့ရတယ်အခုပဲစဉ်းစားကြည့်ပါလူတစ်ယောက်ကယုတ်အနေစာယုတ်အနေစာလိုပဲဖြစ်ဖြစ်ယုတ်တရားသည်ခဏမစဲတပွဲပွဲဖြစ်ပြနေသည်ခဏမစဲတပွဲပွဲဖြစ်ပြနေလို့မမြဲလို့ပဲဖြစ်ဖြစ်ဆင်ញင်ပြီးရှုနေတယ်ဆိုတော့အဲ့ဒီလေရှုနေတဲ့ယုတ်ဟာဘယ်ကယုတ်လဲတကယ်ဖြစ်မှုတဲ့ယုတ်လားတကယ်ဖြစ်နေစေယုတ်လားတကယ်ဖြစ်မဲ့ယုတ်လားမိမိတဏ္ဍာကယုတ်လားသူတစ်ပါးတဏ္ဍာကယုတ်လားမိမိတဏ္ဍာကဆိုရင်ကောင်းတဲ့ကယူလားကိုယ်တဲ့ကယူလားလက်ထဲကယူလားခြေထဲကယူလားဒေကုဒွာရကယူလားသောတာဒွာရကယူလားစသည်ဖြင့်မင်းများစစ်ဆေးကြည့်ပါဘယ်ကယူမှမဟုတ်ပါဘူးအမိပညာစသောသေကုအာယုမြဖြစ်နေပါတယ်အဲဒီလိုဖြစ်နေကြောင်းသင်ကြားပါလိမ့်မယ်ဒါကြောင့်ကာလဝိမုတ်ကိုလည်းမရှိရတာပါပဲပိဿုပံကိုတော့ဘာကြောင့်ရှိရပါသလဲဆိုလို့ရှိရင်ပိဿုပံတရားဆိုတာအခုမှသွား၆ပါးမှာသင်ပေါ်လာတယ်အဲဒါကိုဗေကိလေသာနဲ့မှမဆွဲလန်းရသေးဘူးအဝိသင်များမှာအညစ်အကြေးမတင်သေးတာလို့ဇကုသင်များမှာမင်းစာလုံးမတင်သေးတာလို့အသစ်ဆက်ဆက်ရှင်းကျဲနေပါတယ်အဲဒါကိုဝိပဿနာကဥအောင်ရှုမိလို့အမှန်အတိုင်းသိသွားရင်အဲ့ဒီတရားပေါ်မှာကိလေသာအညစ်အကြေးတွေမကန်းကြီးမဆွဲလန်းနိုင်တော့ပဲဖြစ်ပြီးတော့သွားတယ်မကျုံမရင်တော့အဲ့ဒီတရားကိုကိလေသာကဆွဲလန်းသွားတယ်ဆွဲလန်းပြီးမှတော့လဲခေါင်းကပြောခဲ့တဲ့အတိုင်းပြုပြင်လို့မရတော့ဘူးဒါကြောင့်ဒီသဘောကိုနားလည်အောင်လို့စိတ်ခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည်လို့ဆောင်းမှုစီကြတယ်အဲ့ဒါကိုဆိုကြရမယ်စိတ်ခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည်ဆို
စိတ်ခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည်စိတ်ခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည်စိတ်ခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည
်စိတ်ခိုင်းမှာဖြစ်တုံးဖြစ်ဆဲမှာမရှိမိလို့ရှိရင်အဲ့ဒီယုံနာပေါ်မှာဆွဲလမ်းမှုဝင်ရောက်ပါတယ်ကာမုပါရံခေါ်တဲ့တဏှာနဲ့လဲဆွဲလမ်းတယ်ဒေတုပါရံ၊သီလဝတ္ထုပါရံ၊အာတဝတ္ထုပါရံခေါ်တဲ့ဒိဋ္ဌိနဲ့လဲဆွဲလန်းတယ်။အဲဒီဆွဲလန်းဆိုတာဥပါရံပဲ။ဥပါရံဖြစ်ရင်ဘာတွေဖြစ်သွားသလဲဆိုတော့ဓာတုပါရဏပစ္စယဘဝ၊ဘဝပစ္စယဇာတိ၊ဇာတိပစ္စယအစရာမရဏံ၊ဒုက္ခပရိဒေဝဒုက္ခဒေါမနတုပါဒာသံဘဝန္တိ။ဧဝမေတ္တကေဝလတဒုက္ခခန္ဓတသမှုရောဟောတိဆိုတဲ့ရိဇသမုပ္ပါဒေသနာတော်အတိုက်သင်္ဟေတရားတွေကြီးဖြစ်သွားတယ် ဒါကြောင့်ဇွဲလန်းနေဆိုတာဟာသေသေးကွေးကွေးတရားမဟုတ်ဘူးကာမုပါရံဒိဋ္ဌုပါရံတရားပတုပါရံအာတောတုပါရံဆိုတဲ့အမတန်ကြီးကျယ်တဲ့ဥပါရံတရားကြီးတွေပဲအဲ့ဒီဇွဲလန်းမှုဥပါရံဖြစ်တော့ကာမဘဝခေါ်တဲ့ကုသိုလ်ကံအကုသိုလ်ကံနေဖြစ်မြောက်လာတယ်ဖြစ်ပုံကတော့ဇွဲလန်းမိတဲ့လူဟာဘယ်လိုလုပ်ရင်ကောင်းစားချမ်းသာလိမ့်မယ်လို့ကိုယ်ထင်မြင်ဆွဲလာချက်ရှိတဲ့အတိုင်းကိုလိုရှိတာတွေကိုပြည့်စည်အောင်တစ်ခုခုကိုသူလုပ်တော့တာပဲလူတင်ရသူလုပ်တာပါပဲအခုလူတွေလောက်ကင်နေကြတာတွေဟာကောင်းတာလည်းရှိတယ်ဆိုတာလည်းရှိတယ်အဲ့ဒါတွေဟာသူ့ထင်တဲ့သူတော့ကောင်းတယ်ထင်ရတွေကိုလျှောက်လို့နေကြတာကြီးပါပဲအဲ့ဒီလိုကောင်းတယ်ထင်တာကဘာလဲဆိုရင်ဥပါဒါမယ်ဒီလိုလုပ်ရင်ကောင်းမယ်ဘိုလ်လိုလုပ်ရင်ကောင်းမယ်လို့ထင်နေကြတာတွေဟာဥပါဒါအစွဲလန်းနေတယ်ကောင်းမယ်လို့ထင်တဲ့ဒီစွဲတွေနဲ့လုပ်နေကြတာပါပဲမိဂပုဂ္ဂိုလ်အမြင်နဲ့မကောင်းဝင်မယ်လို့လုပ်တဲ့ပုဂ္ဂိုလ်အမြင်နဲ့ကတော့သူ့ဟာသူကောင်းနေတာကြီးပဲဘယ်လိုပဲဖြစ်ဖြစ်လုပ်တဲ့ပုဂ္ဂိုလ်မေးကြည့်ရင်ကောင်းတယ်လို့ကြီးပြောမှာပဲကောင်းတယ်ထင်လို့လုပ်တာပေါ့မကောင်းမှုထင်သူပဲလုပ်မလဲသီရိဓမ္မသောကမင်းတရားကြီးကသူ့ကြောက်စာထဲမှာရေးထားတဲ့အစာပိုင်းတစ်ခုရှိတယ်သူဟာအမြဲတမ်းမှတ်သားစရာကောင်းပါတယ်ဘယ်လိုရေးထားတယ်လဲဆိုတော့ကေယာနာမေဝဒေခတိလူတွေဟာကိုလုံးတဲ့ဟာဆိုရင်အကောင်းကြီးထင်ကြတာပဲတဲ့နောမီနာပါပန်ဒေခတိကိုယ်လုပ်တဲ့ဥစ္စာကိုမကောင်းဘူးလို့တော့နည်းနည်းလေးမှမထင်ကြဘူးတဲ့ဒီလိုအတောကကြောက်စရာဆိုထားတယ်သူ့ဟာတည်းဟုတ်တာပဲဘာပဲဖြစ်ဖြစ်လူတွေဟာကောင်းတယ်ထင်လို့လုပ်နေကြတာပဲတကိုးကသူတစ်ပါးဥစ္စာကိုခိုးတယ်အဲ့ဒါသူ့အနေနဲ့တော့ကောင်းတယ်ထင်လို့ခိုးတာပဲဓမ္မကလူရဲ့တိုက်ခိုက်တယ်အဲ့ဒါလည်းသူကောင်းတယ်ထင်လို့လုပ်တာပဲသတ္တသူကမကြမတမကြမညာမတရဲ့ဆက်ဆက်သတ်တယ်အဲ့ဒါလေသူကောင်းတယ်တင်လို့လုပ်တာပဲဇာရတာမင်းကသူခမဲတော်ဘိန္ဒာမင်းကြီးကိုသတ်တယ်သူကောင်းတယ်တင်လို့လုပ်တာပဲဒေဝရကမြတ်စွာဘုရားကိုကြောက်တုံးနဲ့လိမ့်ချပြီးဒီကြောင့်ကြံတယ်အဲ့ဒါလေသူကောင်းတယ်တင်လို့လုပ်တာပဲစိတ်တောက်ပြီးသေးတဲ့လူဟာလဲသူကောင်းတယ်တင်လို့လုပ်တာပဲညခါမီးတဲ့ဝင်တိုးတဲ့ပိုးပေါင်ကလေးတွေလဲကောင်းတယ်ထင်လို့တိုးကြတာပါပဲဒီလိုကြီးပါပဲတတ္တရိယဘာမစိုးကောင်းတယ်ထင်လို့လုပ်နေကြတာကြီးပဲဒီမှုကိုလုပ်ရင်ကောင်းစားချမ်းသာပါမယ်ဒီလိုကိုလုံးမားတဲ့ကောင်းစားချမ်းသာနိုင်မယ်လို့ထင်ကြတဲ့အတွက်လုပ်နေကြတာပဲဒါကြောင့်အဘောဂမင်းတရားကြီးကလူတွေဟာကိုလုံးတာဆိုရင်အကောင်းကြီးထင်နေကြတာပဲမကောင်းဘူးလို့တော့နည်းနည်းလေးမှမထင်ကြဘူးလို့သူ့မိန်တော်ကြောက်စားတဲ့မှာရေးထားခဲ့ပြီးတာပဲတကယ်ကိုမှသားလို့တဲ့စကားပါပဲအခုလောကမှာလူတွေဟာကိုယ့်ဟာကိုယ်အကောင်းကြီးထင်နေကြတဲ့အတွက်မတော်တာတွေလည်းလျှောက်လုံနေကြတာပဲအမှန်တန်ကြောက်စရာကောင်းပါတယ်ဘယ်လိုလုပ်ရင်ငါကောင်းစားချမ်းသာမယ်ငါနဲ့ဆက်တဲ့လူတွေကောင်းစားချမ်းသာမယ်လို့ထင်တာတွေဟာဆွဲလာမှုပါလားမယ်တကယ်ဆွဲလာမိမှာတော့အဲ့ဒီဆွဲလာနေတဲ့လှုပ်တော့တာပဲလှုပ်တော့ဘာဖြစ်တယ်လဲဆိုရင်ကာမဘဝလို့ခေါ်တဲ့ကုသိုလ်ကံအကုသိုလ်ကံဖြစ်တယ်သူတော်ဘာကိုစိတ်ဆင်းရဲအောင်အကျိုးမဲ့ကိုမလုပ်ဘဲနဲ့ကြောင်းကျင်ရင်ကုသိုလ်ဖြစ်တယ်သူတော်ဘာအကျိုးကိုဆောင်ရွက်ရင်ကုသိုလ်ဖြစ်တယ်ပေးလူရင်ကုသိုလ်ဖြစ်တယ်ယူသေးတဲ့သူတွေကိုယူသေးရင်ကုသိုလ်ဖြစ်တယ်ကုသိုလ်ဖြစ်ရင်အခုဘဝမှာလဲဘေးရန်တွေကင်းခြင်းအသက်ရှည်ခြင်းအနာကင်းခြင်းကြမ်းမာခြင်းစသောကောင်းကျိုးတွေကိုရနိုင်တယ်နောက်သမီးအဘဝတွေမှာလဲကောင်းကျိုးချမ်းသာတွေကိုရသွားနိုင်တယ်လို့ဒီလိုဆွဲလာတာမျိုးကတော့မှန်ကန်သောဆွဲလာမှုပဲအဲဒီလိုအမှန်တည်းဆွဲလာတဲ့ပုဂ္ဂိုလ်ကလောကကြီးပွားချမ်းသာရေးတွေကိုရည်ရွယ်ပြီးတော့ဒါနသီလအစရှိတဲ့ကောင်းမှုတွေကိုပြုတယ်ပြုတော့ကာမဘဝခေါ်တဲ့ကုသိုလ်ကံတွေဖြစ်သွားတယ်အဲဒီတော့ဘာဖြစ်တယ်လဲလို့ဆိုရင်ဘဝပစ္စယဇာတိလို့ဆိုတဲ့အတိုင်း ဒေဇီဘွားကတည်တဲ့အခါမှာအဲဒီကုသိုလ်ကံကြောင့်ဘဝတည်ကြည်ရတယ်။ဘယ်မှာဖြစ်တယ်လဲဆိုရင်လူလောကနတ်လောကဆိုတဲ့သူတိဘဝကောင်းမြတ်တဲ့ဘဝတွေမှာပဲဖြစ်ရပါတယ်။လူပြည်မှာဖြစ်ရင်အသက်ရှည်ခြင်းအစင်းလာခြင်းကြမ်းမာခြင်းအစရှိတဲ့ကိုယ်ရင်းကိုယ်ရင်းငါးရင်းနဲ့လည်းပြည့်စုံနေမယ်။အမျိုးများခြင်းချွေရများခြင်းဒီစိဥ္ဇာပေါ်များခြင်းအစရှိတဲ့အပြင်းမကုန်ငါတွေနဲ့လည်းပြည့်စုံနေမယ်။လူချမ်းသာကြီးဖြစ်နေတယ်လို့ဆိုရမှာပေါ့။နာပြည်မှာဖြစ်ရင်လဲနာသားနာသမီးချွေရံပရိသတ်တွေဘုံမိမ့်မကြီးတွေနဲ့တခါတနာကြီးဖြစ်နေမှာပေါ့။ဒါကြောင့်အဲ့ဒီပုဂ္ဂိုလ်ဟာချမ်းသာကောင်းစားလိမ့်မယ်လို့ဆွဲလန်းခဲ့တဲ့မူလရွယ်ချက်အတိုင်းကောင်းစားချမ်းသာနေတယ်လို့ပဲလောကလူအားဖြင့်ဆိုရပါတယ်။ဒါပေမဲ့မြတ်စွာဘုရားရဲ့ဒေသနာတော်အရဆိုရင်တော့အဲဒီလူချမ်းသာကြီး၊နာချမ်းသာကြီးဖြစ်နေရတာလဲသိရမကင်းနေဘူး။ဇာတိတိဇယဇယသရမရဏံဘဝအတိဖြစ်ရတဲ့အတွက်အိုရာခြင်း၊တရားခြင်းလဲဖြစ်ပေါ်လာပါတယ်တဲ့။ဒုက္ခများအဲဒီဘဝမှာဖြစ်မိတဲ့အတွက်အဲဒီလူချမ်းသာကြီးဖြစ်နေပေမဲ့လို့အဲဒီလူချမ်းသာကြီးဖြစ်နေပဲအိုရမယ်။အခုလောကမှာရှိတဲ့လူချမ်းသာကြီးတွေကိုလျှောက်ကြည့်ပေါ့သက်90ကျော်80ကျော်ဆိုရင်ဘာမှနေရာမကြောက်ဇာမင်းတွေကပြူသွားတွေကကျိုးမျက်စိကမုန်းနားကထိုင်ခါကကိုင်းဒီတွေကတွန်းအာရင်တွေကသုံးယုတ်ပြီးအသုံးမကျတဲ့အနေရောက်နေကြတာပဲများပါတယ်အဲဒီအဖို့ဘွားဝကြီးတွေဟာဒီစိဥ္ဇာတွေကဘယ်လိုပဲပြည့်စုံနေပေမဲ့လို့ဂုံတင်တွေကဘယ်လိုပဲကြီးနေပေမဲ့လို့ပြောနိုင်ကြပါဦးမလားပြီးတော့ဦးနာတမျိုးမျိုးကလည်းဆွဲကနေတာသေးတယ်အဲဒါကြောင့်လဲအဲဒီလိုဖို့ဘွားကြီးတွေမှာဘောင်းကောင်းလည်းမအိနိုင်ကြဘူးဘောင်းကောင်းလည်းမစားနိုင်ကြဘူးအထိုင်ထအသွာလာမှလည်းပေါ့ပေါ့ပါပါမရှိကြတော့ဘူးနောက်ဆုံးတစ်နေ့ကျတော့အဲဒီလူချမ်းသာကြီးလို့ခေါ်ရတဲ့ဖို့ဘွားကြီးတွေဟာသိရဦးမှာပဲတိပဲဖြစ်ဖြစ်မင်းပဲဖြစ်ဖြစ်မဲလောက်ထထမ်းကြတဲ့ပုဂ္ဂိုလ်ကြီးပဲဖြစ်ဖြစ်ဒီနေ့ကြတော့သိရပြန်တာပဲအဲဒီလိုခါမှာဘာမှအကုသရာမရှိတော့ဘူးဆွေမျိုးတွေမိတ်ဆွေတွေချွေရနေကအနီးပါးမှာဝိုင်းပြီးပြုစုနေကြမယ်အဲဒီလိုပြုစုနေရင်ပဲမျက်စိလေးမိတ်ပြီးတော့သုရစေကြပြီးပြီးသွားမှာပဲပြီးပြီးတော့လဲကံအလျော်စွာဘွားတစ်ပါးကိုတယောက်တည်းခွဲခွာသွားရမယ်။အဲဒီလိုခါမှာလက်ရှိစည်းစိမ်အချမ်းအရာတွေကိုစွန့်သွားဖို့လေတော်တော်ကိုဖြစ်မှာပါပဲ။ကုသိုလ်ကံမပြည့်စုံတဲ့သူတွေမှာဆိုရင်တော့သွားရမယ်နောက်ဘဝအတွက်လဲတော်တော်ကိုစိတ်ပူမှာပါပဲ။တို့သူနာချမ်းသာကြီးလဲသိရမှာပဲ။နာလဲမသက်တာပါဘူး။နာများမှာသူတွေကနီးလူပြေကရက်နဲ့ခုနှစ်လောက်အတွင်းမှာပုပ္ပန်ွေ၅ပါးထင်တယ်တဲ့။ပန်းစင်ထားတဲ့နတ်ပန်းတွေကဘယ်တော့မှမညှိုးဘူးပဲနဲ့အဲဒီလိုခါမှာညှိုးကုန်တယ်တဲ့။နဝရဇာတွေလည်းဘယ်တော့ကမှမညင်နှွမ်းခဲ့ဘူးပဲနဲ့ညင်နှွမ်းကုန်တယ်တဲ့။လက်ကြီးကြားကလည်းချွေးတွေမကြစဘူးကြတာတဲ့။ကိုယ်မှလည်းတသက်လုံးပြူပြူရဲနဲ့ရှိလာခဲ့ပါရဲ့နဲ့အဲ့ဒီခါကျမှအိုရုပ်တွေပေါ်လာတယ်။နတ်တသက်လုံးဘယ်တော့ကမှမပြင်းခဲ့ဘူးပါပဲနဲ့အဲ့ဒီခါမှနတ်ဒီပင်ဘယ်မှမှမပြောတော့ပဲပြင်းလာပါတယ်တဲ့။အဲ့ဒီလိုဘုရားနဲ့ငါးပါးထင်တဲ့အခါမှငါတော့မကြခင်တရားတော့မယ်ဆိုတာကိုသိနေတော့အဲ့ဒီနတ်မှအကြီးကျယ်စိုးရင်ပူပန်ရပါတယ်။သစွာပြလက်တော်ကာလကဗျာမင်းကြီးမှအဲ့ဒီလိုပူပန်နမိတ်တွေထင်လာတော့သိရတော့မယ်ဆိုတာကိုသိတဲ့အတွက်ဘောကပရိဒီဝမိတဲ့အကြီးကျယ်တောက်လောင်ရှားတယ်။ငါသိရတော့မယ်လက်ရှိအချွေရံစည်းစိမ်တွေနဲ့ခွဲရတော့မယ်ဗျာစည်းစိမ်ဆုံးရှုံးရတော့မယ်လို့တွေးတော့ပူပန်ပြီးကြောက်ရှာလုံးလို့မြတ်စွာဘုရားထာအများလာပြီးတရားနာရတယ်။အဲ့ဒီအကြောင်းတွေကတော့ဟိုတနေ့ကအကျေဟောပြီးပါပြီ။အဲ့ဒီလိုမြတ်စွာဘုရားဓမ္မတရားနာတော့ဉာဏ်နာနေရင်ပဲသောတာပန်လည်းဖြစ်သွားတယ်။ ဘဝဟောင်းတရားအဖြစ်ကစုတည်ပြီးတရားတွေလည်းပြန်ဖြစ်သွားတယ်သူ့မှာလက်ရှိစီစဉ်တွေဆုံးရှုံးမသွားသေးလို့တော်ပါသေးရဲ့အဲဒီတော့ကမြတ်စွာဘုရားအထင်ရှားရှိနေပြီလို့ပဲတကယ်၍တော့မြတ်စွာဘုရားကမရှိဘူးဆိုရင်ဒီကြားမင်းဟာဘယ်ဒီဒုက္ခရောက်သွားမယ်ဆိုတာကိုပြောနိုင်ဘူးဒါကြောင့်နာချမ်းမာကြီးဖြစ်ရတယ်ဆိုတာလည်းမသက်သာလာပါဘူးပြီးတော့လူချမ်းသာနာချမ်းသာဘဝမှာအိုရတရားယုံနေမကြသေးဘူးသောကပရိဒေဝဒုက္ခဒေါမနသူပါယတာသံဘဝန္တိအကြောင်းအလျော်စွာဆိုရင်ပူဆွေးရတာတွေငူကြွေးရတာတွေကိုယ်ဆင်းရဲမျိုးမျိုးတွေစိတ်ဆင်းရဲမျိုးမျိုးတွေစိတ်နှလုံးပြင်းစွာပူပန်ရတာတွေလည်းဖြစ်ပေါ်လာကြပါသေးတယ်တဲ့ဒါတွေအကုန်လုံးမလိုလားတဲ့ဆင်းရဲကြီးပဲဒါကြောင့်ဧဝံဤသောအခေဒီသောနည်းဖြင့်ေဝလာတာချမ်းသာနှင့်မယောမရှိသက်သက်သောဧတာတာဒုက္ခခန္ဓာသာထိုဆင်းရဲစုဤသမှုရောဖြစ်ခြင်းဤဟောတိဖြစ်ပါれဒီပိစ္ဆာသမုပ္ပါဒေသနာရာအဖြစ်ဆွဲလာမှုဥပါဒာညကုသိုလ်ကာမဘဝဖြစ်ပေါ်လာတာလဲကြောက်စရာကောင်းတဲ့ဆင်းရဲပဲအဲဒီကာမဘဝကြောင့်လူချမ်းသာနာချမ်းသာဖြစ်ရတယ်ဆိုတာလေဖြေရ၊ဦးရ၊သေရဆိုရင်ပူဆူရ၊ငိုကြွေးရ၊ကိုဆင်းရဲရ၊စိတ်ဆင်းရဲရအစရှိရဒုက္ခတွေကြောင့်ကြောက်เสียကောင်းတဲ့ဆင်းရဲတွေကြီးပဲအကုန်လုံးဆင်းရဲတွေကြီးပဲလို့သာဆိုရတယ်ကုသိုလ်ဤအကျိုးဖြစ်တဲ့လူဝါနာဘဝတွေလည်းဆင်းရဲပဲဆိုရင်အဲဒီကုသိုလ်ကိုမပြုဘဲနေတာကမကောင်းမေဘူးလားလို့လည်းလုံးမေးစရာရှိပါတယ်လည်းလုံးလည်းမမှတ်ရဘူးကုသိုလ်ကမပြုဘဲနေရင်ဘာတွေဖြစ်မလဲအကုသိုလ်တွေရဖြစ်နေမှာပေါ့ဒါတော့အဲ့ဒီအကုသိုလ်ကံရောက်ငရဲကိုလည်းကြာရောက်သွားမယ်ဒိဋ္ဌာန်ဘုံလည်းရောက်သွားမယ်ဒိဋ္ဌာဘုံလည်းရောက်သွားမယ်လူရကယ်ဘုံလည်းရောက်သွားမယ်အဲ့ဒီပယ်လေးဘုံရောက်သွားမှကိုယ်စင်းရဲစီစင်းရဲတွေနဲ့မပြတွေ့ပြီးမပြဒုက္ခရောက်သွားမှာအဲဒါကမှသာပြီးကြောက်เสียကောင်းတာလူဘဝနာဘဝကိုစင်းရဲတယ်လို့ဆိုရတာကတော့နိဗ္ဗာန်လို့ဥရင်းသိခြင်းအစရှိတဲ့စင်းရဲတွေမကင်းသေးတဲ့အတွက်နိဗ္ဗာန်နဲ့နှိုင်းစပြီးတော့သာစင်းရဲတယ်လို့ဆိုရတာပဲအကုသိုလ်ကြိုးပယ်တွေနဲ့နှိုင်းစကြည့်ရင်တော့လူဘဝနာဘဝတွေကိုချမ်းသာတယ်လို့ပဲဆိုရပါတယ်မင်္ဂလာနဲ့အစွဲလမ်းရောက်ကုသိုလ်ကာမဘဝဖြစ်ပုံစသည်ကိုတော့နားလည်လောက်ပါပြီအခုမာယွန်းနဲ့အစွဲလမ်းရောက်အကုသိုလ်ကာမဘဝစသည်ဖြစ်ပြီးအတိုင်းနဲ့လုံးဆင်းရဲပုံကိုပြောမယ်တချို့ကဒီလိုလုံးမှာပဲကောင်းစားချမ်းသာမယ်လို့ထင်မှစွဲလမ်းပြီးတော့သူတော်ဘာကိုရဲစစ်စစ်ပတ်တယ်သူတော်ဘာဥစ္စာကိုမညာမတာကူးတယ်လူရဲ့တယ်သူတော်ဘာကြိုးမဲ့ကိုမတော်မတရားပြုတယ်အဲ့လိုပြုတာဟာအကုသိုလ်ကာမဘဝတွေပဲအဲ့ဒီအကုသိုလ်ကာမဘဝတွေကိုပြုထားတဲ့သူမှာဒီနေ့ကျတော့အဲ့ဒီအကုသိုလ်ကံတွေကတံပြန်ပြီးတော့မကောင်းကျိုးတွေကိုပြီးတော့တာပဲအဲ့ဒီတော့ကိုယ်တင်နေတိုင်းခြားတာမဟုတ်ဘဲနဲ့ဆင်းရဲတွေနဲ့သာတွေ့နေရတော့တာပဲအထူးအဖြင့်အကျိုးပေးပုံကတော့လက်ရှိဘဝသေသွားတဲ့အခါမှာမိမိပြုထားတဲ့အကုသိုလ်ကာမဘဝကြောင့်ဘဝအသည့်ဖြစ်ရတယ်ဒီရတော့လဲဘဝကောင်းတွေမှာဖြစ်ရတာမဟုတ်ဘူးငရဲတရိษံပြိတ္တာသူရကဲဆိုတဲ့အပေလေးဘုံမှာဖြစ်ရတယ်အဲ့ဒီအပေဘုံတွေမှာဖြစ်ရတယ်ဆိုတော့ဖြစ်ကလေးကချက်ချင်းဆင်းရဲဒုက္ခနဲ့တွေ့ရတော့တာပဲငရဲကိုကြောက်သွားတယ်ဆိုရင်ဒီဘုံကြီးတွေခုံချရရသလိုတခါတည်းကြီးကျယ်ဒုက္ခရောက်တော့တာပဲလူဘဝကဆွေမျိုးတွေကမျက်ရည်ဆက်လက်နဲ့ငိုကြွေးနေကြတော့မှာပဲသူရိစိတ်ကလေးကြလိုက်တာနဲ့တပြိုင်နဲ့နေရင်းမိတဲ့ခုံချလိုက်ရတယ်လို့ပဲဖြုတ်ကနေကြရောက်သွားတယ်သိကြောက်ကြကောင်းတာပဲအဲဒီလိုနေရင်းကြောက်သွားပြီဆိုမှတော့လူသားမှန်ကိုမပြောနဲ့တော့အမှန်တန်တကိုးကြည့်တဲ့မာနကြီးတောင်ဘာမှထောက်တရားမရတော့ဘူးကာကုသများစွာပြားလက်ထက်တော်တုန်းကဒူဒီဆိုတဲ့မာနကြီးဟာအမှန်တန်မှမာနထောင်လွှားနေတယ်သူကမြတ်စွာဘုရားကိုရောရဟန်းတန်ဃာတော်ကြီးကိုရောအကျိုးမဲ့ဖြစ်အောင်လို့အမျိုးမျိုးအနှောက်အယှက်တွေလုပ်နေတယ်။အဲဒီလိုအမျိုးမျိုးအနှောက်အယှက်တွေလွတ်ယုံနဲ့အားမရတဲ့အတွက် နောက်ဆုံးကြတော့သူကလူတယောက်ကိုပူကပြီးတော့ရသရဏတော်ကလည်းလိုက်ပါလာတဲ့အက္ခတာဝကညာနာမထေမြတ်ကိုခဲနဲ့ပေါက်တတ်တယ်။ညာနာမထေမှာသူပေါက်တဲ့ခဲရာညောင်းပြိဋိဘာဆံသွားကြတယ်။ဒီတော့အဲ့ဒီမာနာကြီးလဲအလွန်ကြမ်းကြုတ်တယ်မကောင်းမှုကိုပြုမိတဲ့အတွက်ချက်ချင်းမဲ့ကံကုန်ပြီးတော့မာနာဖြစ်ကသူ့ရီသွားကြတယ်။သူ့ရီပြီးတော့လဲချက်ချင်းမဲ့ဝီစီမီရဲ့ကြောက်ရွံ့သွားတယ်။ငရေရင်းတွေလဲအောက်တခါလဲရောက်သွားတာပေါ့။အဲဒီတော့ရောက်သွားတော့သူခင်ညာမှာဘာမှမလုံးနိုင်ကြတော့ဘူးမာနဘုရားတုန်းကတော့နတ်ကြီး၆တာမှာသူကအမနာစွာနေတယ်တရားနာတွေအပေါ်မှာသူကမင်းမူနေတယ်တရားနာအများကသူ့ကိုကြောက်နေကြရတယ်ငရေကြောက်သွားတဲ့အခါကာလကြတော့သူဟာငရေရင်းနေရချေဘွားအောင်မှနင်းပြဖြစ်လို့ဘာမှစွမ်းသတ္တိမရှိတော့ဘူးတကားလည်းချက်ချင်းဒုက္ခရောက်သွားကြတော့တာပဲအခုလူလောကမှာအနိုင်ကျင့်ပြီးသွားနေတဲ့လူတွေလည်းဒီနေ့ကျတော့အဲဒီမာနကြီးလိုပဲနေရဲရင်းနေရဲခြေဘွားအောက်ရောက်ပြီးအကြီးကျယ်ဒုက္ခရောက်ကြအောင်မှာပဲအဲဒီနေရဲကလွတ်ပြန်ရင်ဒိဋ္ဌာဖြစ်လိုက်ဒိဋ္ဌာဖြစ်လိုက်နဲ့အများကြီးဆင်းရဲဒုက္ခတွေရောက်သွားကြအောင်မယ်အဲ့ဒါဘာကြောင့်ဖြစ်ရတာလဲလို့အရင်ကိုသိကြည့်ရင်ဆွဲလာမှုပါတာညောင်းမယ်ဘုရားတွေကိုမြန်မာနေစေရမှကောင်းမှချမ်းသာမယ်လို့ဒီလိုဆွဲလာတဲ့ဥပါဒါကြောင့်ကုသိုလ်ကအကုသိုလ်ကာမဘဝတွေဖြစ်ခဲ့တယ်အဲဒီကာမဘဝကြောင့်ဇာတိခေါ်တဲ့အပေဘဝတွေဖြစ်ပြီးတော့အနှစ်သိမ့်သန်းမရေမတွက်နိုင်အောင်အပေဆင်းရဲတွေကိုခံစားသွားရတယ်ဇာမရဏစသည်အတွက်ဒုက္ခရောက်ရတာကိုတော့အဓိပ္ပာယ်နေကြမလို့တော့ပါဘူးဒါကြောင့်ဥပါရံဆိုတာအမှန်တန်ကြောက်ပြတ်ကောင်းပါလေအမှန်တန်လဲရေးကြည့်ပါလေဝိပဿနာရှုတယ်ဆိုတာဒီဥပါရံမဖြစ်နိုင်အောင်ဒီဥပါရံငြိမ့်သွားအောင်လို့ရှုရတာပဲဒါကြောင့်ကောင်းမှုတည်းမှာမဆွဲဘူးအရာရှုရပါတယ်လို့ဟောပြထားတယ်ဒနာနဲ့ပါရပြီးမဆွဲဘူးဒိဋ္ဌိနဲ့ထင်မှားပြီးမဆွဲလန်းဘူးငဲတဲ့အနေသံသာတဲ့နေအားဖြင့်ဘာယာပြီးမဆွဲလန်းမှုအသက်ကောင်းတော်ဘာငါကောင်းနေအားဖြင့်အထင်မှားပြီးမဆွဲလန်းမှုရှိရတာတဲ့ဒါလို့မရှိနိုင်တဲ့သူတွေမှာမြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းအဲဒီလိုပဲဆွဲလန်းနေကြတယ်ဆွဲသလားမဆွဲဘူးလားဆိုတာကိုတော့ကိုယ်တွေးနဲ့ကိုယ့်ဟာကိုယ်ပဲစဉ်းစားကြည့်ကြပေါ့လေသူဟာသူဖြေထွက်လာပါလိမ့်မယ်မြန်ကစပြီးတော့စဉ်းစားကြည့်ပါ။လာပါတင်တယ်၊ရှုကျင်ဘွယ်အစင်းကိုမြင်ရတဲ့အခါဘယ်နဲ့အောင်မိသလဲ။နေတဲ့ตายရနေတယ်၊သဘောကျနေတယ်မဟုတ်လား။လာပါပါတင်နေတဲ့အစင်းကိုမြင်ရတဲ့အခါမကြည့်ကြပါဘူး၊မြင်မြင်ပါဘူးလို့တော့ကြီးကြမယ်မဟုတ်ပါဘူး။အမှန်ကတော့အဲ့ဒီမြင်ရတာလေးကိုလာပါတင်နေလိုက်တာ။ကျစ်စရာလေးပဲလို့စိတ်ထဲမှာစွဲနေတယ်။ယုံပြုံနဲ့အဲ့ဒါလေးကိုသိသဘောကျနေတယ်။ပြီးတော့မြဲတယ်လို့လည်းထင်နေတယ်။မြင်ရတဲ့အာယံဝတ္ထုဟာလူပုဂ္ဂိုလ်ပဲဖြစ်ဖြစ်အသုံးဆောင်ဝတ္ထုပဲဖြစ်ဖြစ်အဲ့ဒါကိုအရင်ကလည်းရှိခုလည်းရှိနောက်လည်းရှိအများတန်းရှိနေတယ်လို့လည်းထင်နေတယ်။ကိုယ်ပိုင်ဥစ္စာမဟုတ်သေးပေမဲ့လို့အဲ့ဒါလေးကိုကိုယ်ပိုင်နေနဲ့သိမ့်ပိုက်ပြီးတော့လည်းပါရနေတယ်။အဖို့ဆိုရင်စေကူးနဲ့ဝတ်ဆင်ကြည့်လို့ဘနာဆိုရင်လည်းစေကူးနဲ့စီးကြည့်လို့ကိုယ်ပိုင်နေနဲ့နှိမ့်သက်သာနေတယ်လူပုဂ္ဂိုလ်ဆိုရင်လည်းအဲ့ဒါလိုပါပဲစေကူးနဲ့အသုံးချပြီးနှိမ့်သက်သာသွားတာပါပဲတို့အတူကြားရကလည်းကြားတဲ့အတန်လေးကိုအကြောင်းပြုပြီးတော့အတန်ရှင်ကိုပါပါရသွားတယ်အနန္တညာကလည်းတို့အတူပဲပါရသွားတယ်အရသာကိုစားသိရကတော့ခြေပြုပြုဝင်ပေးတဲ့သူကိုပါပါရပြီးသွားတာတယ်ဒုတိယကလည်းကောင်းရင်နှိမ့်သက်သာရပဲ။တတိယကတော့နှိမ့်သက်သာရပုံကအလွန်ကျယ်ပြန့်ပါတယ်။ကိုယ်ဝိမုဒ္ဒာတွေကိုလည်းစေကုကြံစီပြီးတော့နှိမ့်သက်သာရနေတယ်။လူရင်တောင်းတာနေတယ်။စေကုတဲ့မှာတော့ကိုယ်ပိုင်လိုပဲသဘောထားပြီးတော့သာရနေတာပါတယ်။ကိုယ်ပိုင်ဥစ္စာလေးတွေအတွက်တော့ထူးပြောစရာမလိုပါဘူး။တစိစိနဲ့ဉာဏ်စီစဉ်းစားပြီးသာသဘောကျနေတော့တာပဲ။အဲဒီလို ဘာသာပြီးဆွဲလမ်းမှုတွေမဖြစ်ရအောင်လို့လည်းရှိရတာတဲ့ပြီးတော့ဒိဋ္ဌိနဲ့ထင်မှားပြီးဒိဋ္ဌိနဲ့လည်းထင်မှားပြီးတော့ဆွဲလမ်းတတ်တယ်သူကတော့ပုဂ္ဂိုလ်သတ္တဝါအနေနဲ့ထင်မှားပြီးတော့ဆွဲလမ်းတာပါပဲညာကဘယ်လိုဆွဲလမ်းတယ်လဲဆိုတော့မြင်ရတဲ့ဟာကိုလည်းပုဂ္ဂိုလ်သတ္တဝါပဲလို့ထင်တယ်မြင်သိတဲ့စိတ်ကိုလည်းငါကောင်ပဲသူကောင်ပဲလို့ထင်တယ်ဝိပဿနာဉာဏ်နဲ့ပဲမင်းနဲ့မသိသေးရင်ဉာဏ်ကနေပြီးဒီတိုင်းပဲဆွဲလမ်းနေကြပါတယ်လူတိုင်းကိုယ့်အကိုစဉ်းစားကြည့်ရင်ဒီတိုင်းဆွဲလမ်းမှုရှိနေတယ်ဆိုတာကိုကိုယ့်အကိုပဲထင်ရှားသိနိုင်ပါတယ်တစ်လုံးတစ်ဘဝလုံးအသက်ရှင်နေတဲ့ဘဝကောင်လေးအနေနဲ့ကိုယ့်ကိုလည်းထင်နေတယ်သူများတွေကိုလည်းထင်နေတယ်အမှန်ကတော့တစ်လုံးတစ်ဘဝလုံးအသက်ရှင်ပြီးတည်နေတဲ့အသက်ကောင်ဘဝကောင်ဆိုတာရှိတာကိုမဟုတ်ဘူးတခုပြီးတခုဆက်ကမပြပြင်းတဲ့စိတ်ကလေးတွေနဲ့ယုတ်ကလေးတွေဒီယုံနာနှမျိုးသာရှိတာပဲဒီယုံနာတွေကိုပဲပုဂ္ဂိုလ်သားတော်အနေနဲ့ထင်မှဆွဲလာနေကြတာပဲမြင်ညာကဆွဲလာမလို့ပဲထို့အတူຢာကလည်းဆွဲလာနေနာယာစာယာဒုတိယတွေလည်းဆွဲလာနေဒီကုစင်းစားကြသည်ຢာကတော့ဒါကမတော်အကောင်အနေနဲ့အဆွဲလန်းဆုံးပါပဲဒီလိုဓွား၆ပါးကဒိဋ္ဌိနဲ့လည်းအထင်မှပြီးတော့ဆွဲလာနေကြတယ်ဒါကြောင့်အဲ့ဒီလိုအထင်မှားပြီးဆွဲလမ်းမှုတွေမဖြစ်ရအောင်လို့လည်းရှိရတာတဲ့ဒါကြောင့်ဆောင်ဘုတ်ကမဆွဲဖို့ရရှိရပါတယ်လို့ဆိုထားပါတယ်အဲ့ဒီလိုရှိတော့လဲဖြစ်သေးဖြစ်ခိုက်မှရှိပါမှဆွဲလမ်းမှုကကင်းကျင်းနိုင်တယ်ဒါကြောင့်ဖြစ်သေးမှရှိရပါတယ်လို့လည်းဆိုထားကြတယ်အဲ့ဒီလိုဖြစ်သေးဖြစ်ခိုက်မှမရှိရင်ဘာဖြစ်သလဲဆိုတော့ဆွဲလမ်းမှုတွေဖြစ်တယ်ဒါကြောင့်ဖြစ်ခိုင်မရှိယုံနာစုဆွဲမှုဝင်ရောက်သည်လို့ဆောင်ဘုကဆိုထားတာဖြစ်ခိုင်ဆိုတာမြင်ခိုင်ကြားခိုင်နားခိုင်စားသီးခိုင်တွေ့သီးခိုင်ကိုေးခိုင်ဆန်းခိုင်လှုပ်ရှားခိုင်ကြံသီးခိုင်အဲ့ဒါတွေပါပဲအဲ့ဒီမြင်ခိုင်ကြားခိုင်စားသီးမှာမရှိမိလို့ရှိရင်အဲ့ဒီယုံနာတရားတွေပေါ်မှာမြဲတဲ့အနေနဲ့ဆွဲလာမှုချမ်းသာတဲ့အနေနဲ့ဆွဲလာမှုပုဂ္ဂိုလ်သဘောကောင်းအနေနဲ့ဆွဲလာမှုဒီလိုဆွဲလာမှုတွေကဝင်ရောက်လာတယ်အဲ့ဒါဟုတ်မဟုတ်သိအောင်စဉ်းစားကြည့်ကြပေါ့မြဲတယ်လို့ငါတို့ထင်နေတာဟာဘယ်ကလာသလဲလို့စဉ်းစားကြည့်ပါမြင်ရကလည်းလာတယ်ကြားကလည်းလာတယ်နားရကလည်းလာတယ်စားသိရကလည်းလာတယ်တွေ့ထရကလည်းလာတယ်ဒီကုစဉ်းစားကြည့်ရကလည်းလာတယ်ဒီ၆ဌာနကလာနေတာပဲအဲ့ဒီ၆ဌာနဟာဆွဲလာမှုတွေဝင်လာဖို့ရတကားကြီး၆ပေါက်ပေါ့မမြင်ရတဲ့အာယုံကိုဆွဲလမ်းလို့ဖြစ်ပါမလားမပြနိုင်ဘူးမကြတဲ့အာယုံမသိရတဲ့အာယုံတွေကိုလည်းဆွဲလမ်းလို့ဖြစ်ပါမလားမပြနိုင်ဘူးဒီနယ်သဘောတွေကိုနားလည်အောင်လို့မြတ်စွာဘုရားကကိုတော်တိုင်ထုတ်ထားတဲ့မေးခွန်းတော်တွေရှိတယ်အဲ့ဒါတွေကိုအချင်းချင်းပြောပြအောင်မယ်မာလုဇာဗုဒ္ဓမာလုဇာဤသာရှိသောယဟံဒံငါမေးနီထိုစကားကိုဂိမ်းမင်းရဲ့သည့်သင်ပဲလို့ထင်ပါသည်နီဘယ်လိုသဘောကြပါသနည်းသက္ကဝိညေယမျက်စီဖြင့်မြင်နိုင်ကုန်သောယေရူပအကျဉ်းဆင်းတို့ကိုတည်သိသည်အရိဒါမမြင်ဘူးသေးအရိဒါဘုဗ္ဗရှေးကမမြင်ဘူးသေးဘယ်တော့ကမှမမြင်ဘူးသေးဘူးလို့ဆိုလိုတယ်နာသပါတတိယခုလည်းမြင်စေမဟုတ်နာသဒေဟောတိပါတိယံဒီမြင်နိုင်သည်ဟုစိတ်ကူးလဲသင်မှမဖြစ်သေးတတထိုသို့လုံးလုံးမမြင်ရမသိရသေးတော့အစင်းတို့၌ဒေသင်အားဖန်တော်ဝါရာဂောဝပိမံဝါလိုချင်ခြင်းတမဲ့ခြင်းချစ်ခင်ခြင်းသည်အထီးဖြစ်နိုင်ပါသလားတဲ့ဒါလို့မြတ်စွာဘုရားမလို့ကြရဟန်းကိုမေးတော်မူတဲ့ဆိုလိုတာကတော့မျက်စိနဲ့မြင်နိုင်တဲ့အစင်းတွေဆိုရှိတယ်တဲ့အဲ့ဒီအစင်းတွေကိုဈေးကလည်းမမြင်ဘူးယခုလည်းမြင်နေသေးမဟုတ်ဘူးဒီနေ့ကျတော့ဒီလိုအစင်းတွေကိုမြင်ရတွေ့ရလိမ့်မယ်လို့တောင်စိတ်ကူးထဲမှာစဉ်းစားမှုမဖြစ်သေးဘူးဆိုပါတော့အဲဒီလိုအစင်းများကိုဒူးခြင်းမှုတမ်းမဲ့မှုချစ်ခင်မှုဖြစ်နိုင်ပါမလားတဲ့ဒီလိုအစင်းတွေကဘယ်လိုဟာတွေလဲဆိုရင်မိမိတို့မရောက်ဘူးတဲ့အခြားမျိုးရွာတွေအခြားနိုင်ငံတွေမှာရှိကြတဲ့မိမယောက်ျားတွေတာနာကအစင်းမျိုးတွေပါပဲကျဲ့တဲ့ပြောရရင်အဲဒီလိုမိမယောက်ျားတွေပါပဲအဲဒီလို မမြင်မှုမသိဘူးတဲ့မိမာတွေယောက်ျားတွေကိုအကြောင်းပြုပြီးတော့ဘယ်သူကချစ်မလဲချစ်ရကောင်းတယ်လို့ဘယ်သူကဆွဲလာနိုင်မလဲမဆွဲလာနိုင်ပါဘူးဆွဲလာလို့ကုန်ဖြစ်နိုင်ဘူးဒီလိုမိမာဒီလိုယောက်ျားရှိနေတယ်လို့တောင်းမှမသိပါဘဲနဲ့ဆွဲလာလို့ဘယ်ဖြစ်နိုင်မှာလဲဒါကြောင့်မြတ်စွာဒါကြောင့်မာလုကျဗုဒ္ဓယဟန်ကနောဟိတံဗန္တိအဲဒီလိုအစင်းအဲဒီလိုပုဂ္ဂိုလ်ကိုလူရင်တမ်းချစ်ခင်ခြင်းမဖြစ်နိုင်ပါအရှင်ဘုရားလို့ကျေးဇူးလျောက်ထားပါတယ်ဒီမေကောင်းဖြင့်သိစေလိုတာကတော့မမြင်ရတဲ့အာယုံမှာလူရင်တမ်းချစ်ခင်မှုအစရှိသောကိလေသာတွေဆွဲလာမှုတွေမဖြစ်နိုင်ဘူးဒါကြောင့်အဲလိုမမြင်ရတဲ့အာယုံတွေကိုတော့သင်ခြင်းပြည့်စုံနေဖို့မလိုတော့ဘူးမြင်ရရင်တော့အဲဒီမြင်ရတဲ့အာယုံမှာကိလေသာဖြစ်နိုင်တယ်ဒါကြောင့်မစုရင်အဲဒီမြင်ရတဲ့အာယုံကိုအကြောင်းပြုပြီးကိလေသာတွေဖြစ်လိမ့်မယ်အဲဒီကိလေသာတွေမဖြစ်နိုင်အောင်ရှုဖို့လိုတယ်အဲဒီမြင်ရတာတွေကိုမမြင်ရတာတွေလိုပဲချစ်ပွဲစသည်မထင်အောင်ရှုရမယ်ဆိုတဲ့ဒီအနေသဘောတွေကိုမြတ်စွာဘုရားကသိစေလိုပါတယ်။ဒါကြောင့်ဒီမေခွန်းနဲ့စပြီးတော့လဲသောင်းပုတ်ကလေးတွေစီထားတယ်။မမြင်ရရာကိလေသာသူ့ဟာသူငိမ့်နေ။မမြင်ရတဲ့အာယုံနဲ့စပြီးတော့ကိလေသာငိမ့်အောင်အထုတ်စရာမလို့သူ့လိုလိုပဲကိလေသာတွေငိမ့်နေတယ်လို့ဆိုလိုပါတယ်။အဲ့ဒါကိုဆိုကြရမယ်။မမြင်ရရာကိလေသာသူဟာသူငိမ့်သည်ဆို
မမြင်ရရာကိလေသာသူဟာသူငိမ့်သည်မမြင်ရရာကိလေသာသူဟာသူငိမ့်သည်မမြင်ရရာကိလေသာသူဟာသူငိမ့်သည
်ဟဲ့အဲ့ဒီသံဃာကလေးနီးနီးပြီးတော့မကြားရရာကိလေသာသူဟာသူငိမ့်သည်မနာရရာကိလေသာသူဟာသူငိမ့်သည်မစားရရာကိလေသာသူဟာသူငိမ့်သည်မထိရရာကိလေသာသူဟာသူငိမ့်သည်မသိရရာကိလေသာသူဟာသူငိမ့်သည်လို့တခြားတော်များအတွက်သံဃာများကိုလည်းမှတ်သားနိုင်ပါတယ်မနာရမှာအလိုလိုငြိမ့်တယ်လို့ဆိုတော့မြင်ရရမှာတော့မငြိမ့်ဘူးကိမ့်ပြီးဖြစ်နိုင်တယ်ဆိုတဲ့အ내သဘောဟာပေါ်ထွက်လာပါတယ်ဒါကြောင့်မြင်ရရမှာကိလေသာကိမ့်ငါဖြစ်နိုင်ပြီလို့သံဃာ့စီထားတယ်အဲ့ဒါကိုလည်းဆိုကြမြင်ရရမှာကိလေသာကိမ့်ငါဖြစ်နိုင်ပြီဆို
မြင်ရရမှာကိလေသာမြေရာယာမတိမေသာကိမာပြိနိုင်တိမြေရာယာမတိမေသာကိမာပြိနိုင်တိ
အဲမြင်ရတဲ့အာယုံကိုမရှုမိလို့အနိစ္စဒုက္ခအနတ္တသဘောမှကိုမသိရင်အဲဒီအာယုံမှာကြံလီစဉ်းစားပြီးကိလေသာဖြစ်နိုင်တယ်အဲဒီလိုဖြစ်နိုင်တာဖြစ်ခွင့်ရှိနေတာကိုကိလေသာကိမ့်နေတယ်လို့ဆိုရတယ်။အာယုံပေါ်မှာကိမ့်နေတဲ့အတွက်အဲ့ဒါကိုအာရဏနုပယလို့ခေါ်တယ်။အခုလူတွေကဘယ်လိုဟာတွေဆွဲလာနေကြသလဲ။ဘာကြောင့်ဆွဲလာနေကြသလဲဆိုရင်မြင်မှုတွေ့မှုတဲ့လူတွေကိုမြင်မှုတွေ့မှုလို့ပဲဆွဲလာနေကြတယ်။တွေ့မှုတဲ့လူတွေကိုချစ်စရာကောင်းတယ်ထင်ရင်ချစ်စရာအနေနဲ့ဆွဲလာနေတယ်မုန်းစရာကောင်းတဲ့ထင်ရင်လည်းမုန်းစရာအနေနဲ့ဆွဲလာတယ်။မြင်မိရင်တော့မယူလည်းမယူမိရင်တနည်းနည်းနဲ့ဆွဲလာတော့တာပဲ။ဒါကြောင့်မြင်ရရာမှာကိလေသာကိမ့်ငါဖြစ်နိုင်သည်လို့ဆိုထားတာ။ကြားတဲ့အပန်းစသည်တို့အတွက်လည်းကြားရရာမှာကိလေသာကိမ့်ငါဖြစ်နိုင်သည်စသည်ဖြင့်သံမှုတွေကိုအကျေကျေပြီးတော့မှတ်သားနိုင်ပါတယ်ဒီလိုမြင်ရစသည်မှာဆွဲလာမှုကိလေသာတွေဖြစ်တာကလည်းမရှိလို့ပါပဲရှိရင်တော့ဖြစ်နိုင်ပါဘူးမြင်တိုင်းကြားတိုင်းသိတိုင်းမြင်တယ်ကြားတယ်သိတယ်စသည်ဖြင့် ခြေတိုင်းခြေတိုင်းကိုရှုနေရင်မြင်ပြီးပြောက်ကြားပြီးပြောက်နဲ့ကြခြင်းပဲပြောက်ပြောက်သွားတာတွေကိုတွေ့ရတယ်ဒီလိုတွေ့ပြီးအမှန်တိုင်းသိနေရင်ချစ်စရာလည်းမရှိဘူးမုန်းစရာလည်းမရှိဘူးဘာမှဆွဲလန်းစရာမရှိတော့ဘူးဆွဲလန်းစရာမရှိရင်ဆွဲလန်းမှုမဖြစ်နိုင်တော့ဘူးဒါကြောင့်မြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းကိလေသာကိမ့်မှုဆွဲလန်းမှုမဖြစ်နိုင်အောင်ရှုဖို့လိုပါတယ်ဒီချက်ကိုလည်းသူတို့နဲ့မှတ်ရအောင်မြင်တိုင်းမှတ်ရှုကိလေသုကိမ့်မှုပယ်သိသည်လို့သံဃာ့စီထားတယ်အရင်ကစာအုပ်ထဲမှာလည်းမြင်တိုင်းမှတ်ရှုယုံနာလို့ဆိုပြီးတော့မှားပါဒီနေ့မှသတိပြုမိမြင်တိုင်းမှတ်ရှုကိလေသုကိမ့်မှုပယ်သိသည်လို့သာမူရင်မှားမယ်အဲ့ဒါကိုဆိုကြမယ်မြင်တိုင်းမှချုကိလေသုကိမ့်မှုပယ်သိသည်ဆို
မြင်တိုင်းမှချုကိလေသုကိမ့်မှု